Welcome to the Voice of America in Burmese.
민글라바 도라시냐 그냥 VOA American Day의 2022년 April 10일 스네이 미나베 시즌이고 아메리칸 비랑수 워싱턴 DC가 네 스타트 톨링 비니 바비 다이노미터 32 40 48 거가 네 다이어 팬우 나스네들로 VOA의 Facebook 사미나가 바 다이어 톨링 비니 바이 그냥 ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်တင်ဆက်သွားမှာပါဒီကနေ့အစီအစဉ်မှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံသားတွေနေအပြင
်ဟိုတက်ကနေလာပြီးတော့ဟိုစစ်လေရင်တုံးပြီးတော့ဟိုပုံကျဲတာတို့ air strike လုပ်တဲ့ဥစ္စာကိုကာကွယ်ပေးနိုင်မယ်ပေါ့နော်လုံခြုံရေးကောင်စီမှာတော့ဒါသူတို့မှာသုံးဖြတ်ချက
်မြန်မာတမ်မတ်ကြီးဦးကျော်မိုးတွန်းကဒီမပြန်တမ်းရေးစုံတတ်မှတ်ဖို့လုံခြုံရေးကောင်စီကိုတိုက်တွန်းလိုက်တဲ့အကြောင်းကိုနားဆင်ကြရမှာပါကင်းပြည်နယ်ထဲမှာတော့မြို့နယ်တွေပေါ်မှာပြန်တန်းနေတဲ့စစ်လေရင်နဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်တွေအပါအဝင်မြန်မာလူခွင့်ရေးချိုးဖောက်မှုမှတ်တမ်းအသေးစိတ်ကို CRPH ကကုလသမဂ္ဂတံလွှဲပြောင်းပေးရေးတွေးဆမှုမြန်ကန်နဲ့ရန်ကုန်မြို့အပါအဝင်နိုင်ငံတော်ဝန်ကမြို့နယ်တော်တော်များများမှာ PSI ဂျိုလူဆလောင်းတွေကိုအာဏာပိုင်တွေကလိုက်ပြီးဖြုတ်သိမ်းနေတဲ့အကြောင်းစာရီကိုနားဆင်ရမှာပါစီစဉ်နောက်ပိုင်းမှာတော့ Market View ထွေးရဲ့အမျိုးသမီးကဏ္ဍနဲ့ဒေါက်ကမျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့စနေနေ့မနက်ဖက်နောက်ဆုံးရနိုင်ငံသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပေးပါဦးခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအနှင်းအမြန်အရေးယူဆောင်ရွက်ဖို့ American သံတမန်ကြီး Linda Thomas Greenfield ကတောက်ချန်နေကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်
The military needs to feel the costs associated with its horrific actions. The stability and prosperity of the region depends on
မြန်မာစစ်တပ်အနေနဲ့သူတို့ရဲ့ကြောက်မဲ့ဖွယ်ဆိုးရွားတဲ့လုပ်ရအတွက်ပြန်ပြီးပေးဆပ်ရမယ်ဆိုတာကိုသိဖို့လိုနေပြီဖြစ်တယ်လို့ဒေတာရင်းတည်ငြိမ်ရင်းနဲ့ကြွယ်ဝလာရေးဟာသူတို့ပေါ်မှာအမြန်ဆုံးအရေးယူနိုင်မှုပေါ်မှာမူတည်နေပြီလို့သံမကြီးကပြောသွားတာပါလုံခြုံရေးကောင်စီရဲ့အရှုံချပြောဆိုမှုတွေကိုမြန်မာစစ်တပ်ကဂရုမစိုက်ဘဲတွေးတိုးဆန်းတဲ့ပုံလုပ်နေတဲ့အတွက်ကောင်စီကနောက်ထပ်ကြေညာချက်ထပ်ထုတ်ပြီးပြောဆိုနေမလားမြန်မာပြည်သူတွေရဲ့အသက်တွေကိုကယ်ဖို့အတွက်လက်တွေ့အရေးယူမလားလို့လည်းမေးခွန်းထုတ်ခဲ့ပါတယ်။အခုဆိုထိုင်းမြန်မာနယ်စပ်ဒေသနဲ့တိုင်းရင်းသားတွေကိုလေကြောင်းတိုက်ခိုက်မှုတွေအပါအဝင်ထိုးစစ်တွေဆင်းနေတဲ့အတွက်ထောင်နဲ့ချီပြီးထိုင်းနိုင်ငံဘက်ထွက်ပြေးနေကြသလိုအိန္ဒိယဘက်ကိုထွက်ပြေးသူကလည်းရာနဲ့ချီရှိနေတာကြောင့်ဒေသရင်းတည်ငြိမ်ရေးအတွက်မြန်မာစစ်တပ်ပေါ်မှာခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေပြီလို့ပြောပါတယ်။လုံခြုံရေးကောင်စီကကြေညာချက်တွေထုတ်ပြန်ပြီးပြောဆိုနေပေမဲ့မြန်မာစစ်တပ်ကဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေတာကြောင့်ကြေညာချက်ထုတ်ပြန်ရုံနဲ့အလုံးမဖြစ်ကြောင်းပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံသားတွေနဲ့အတူရပ်တည်နေတယ်ဆိုတာကိုသိစေချင်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့အက်စတိုးနီးယားနိုင်ငံဆိုင်ရာတမန်ကြီးစဖန်ဖက်ဂူဆန်ကလည်းလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာလက်နက်ရောင်းဝယ်မှုတားမြစ်တာအပါအဝင်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းစရေးဆွဲဖို့လိုအပ်နေပြီလို့ပြောပါတယ်။နိုင်ငံတကာအရေးယူဒဏ်ခတ်မှုတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှရုရှားနဲ့တရုတ်တို့ကဗီဒိုအာဏာသုံးပယ်ချလိမ့်ရှိပေမဲ့မြန်မာစစ်တပ်ရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံဆိုင်ရာတမန်ကြီးကမြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့အခြေအနေအတွက်စိုးရိမ်မှုတွေတိုးလာနေတယ်လို့ပြောကြခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အရသာပြည်သူတွေအပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေမလုပ်ဖို့အာဏာသိမ်းထားတဲ့စစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလက်နက်ရောင်းချမှုပိတ်ပင်တာတွေအပြင်မြန်မာနိုင်ငံလေးပိုင်းနဲ့မှာမပြန်တမ်းရ No Fly Zone မှာတတ်မှတ်ပေးဖို့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမြန်မာအရေးတည်ထောင်ဆွေးနွေးပွဲမှာတိုက်တွန်းတောင်းဆိုလိုက်ပါတယ်
။ Your collective strongest action is needed immediately. Time is of the essence for us. Please take action now.
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တညီတညွတ်ထဲခိုင်မာတဲ့အရေးယူမှုချက်ချင်းချမှတ်ဖို့လိုနေပြီဖြစ်ပြီးမြန်မာနိုင်ငံသားတွေအတွက်အချိန်ဟအဓိကဖြစ်နေတာကြောင့်အရေးယူပေးဖို့ပန်ကြားခဲ့တာပါမြန်မာစစ်တပ်ဟာအရသားတွေပေါ်မှာတမင်ပြစ်မှတ်ထားအကြမ်းဖက်နေတယ်လို့အရသားတွေနေထိုင်ရာဒေသမှာလေကြောင်းတိုက်ခိုက်မှုတွေကိုပါလုပ်နေတဲ့အတွက်နောက်ထပ်သွေးမြေကျမှုတွေမဖြစ်အောင်မြန်မာနိုင်ငံလေပိုင်နဲ့မှာမပြန်ဆန်းရဆုံးဖြစ်ကြေညာပေးဖို့ပါပန်ကြားခဲ့ပါတယ်နိုင်ငံတကာဇိုင်းဝန်အထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီကလုံလောက်ပြီးခိုင်မာတဲ့အရေးယူမှုတွေကုတိမလောက်ဆောင်သေးတာအတွက်ဝန်내ကြောင်းလည်းပြောပါတယ် မြန်မာနိုင်ငံမှာကလေးငယ်တွေပါဝင်အပြစ်မဲ့ဆန္ဒပြပြည်သူအများအပြားတိဆုံးခဲ့ရပြီဖြစ်ပြီးမြန်မာစစ်တပ်ရဲ့လုပ်ရဟာခုခေတ်ကြီးမှာလက်ခံနိုင်စရာမရှိဘူးလို့ထောက်ပြပါတယ်။ဒါပြန်ခုလိုမြန်မာစစ်တပ်ဆက်ပြီးလုပ်နေတာမျိုးကိုနိုင်ငံတကာကအထူးသဖြင့်လုံခြုံရေးကောင်စီကခွင့်ပြုမှာမဟုတ်ဘူးလို့သူသေးသေးချာချာယုံကြည်တဲ့အတွက်မြန်မာစစ်တပ်ကိုလက်နဲ့ရောင်းချခွင့်ပိတ်ပင်ပေးဖို့စစ်တပ်တာဝန်ရှိသူတွေနဲ့သူတို့မိသားစုဝင်တွေနဲ့ဆက်နွယ်နေတဲ့ဗန်စင်းတွေကိုထိန်းချုပ်ပေးဖို့ပါတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနှိမ့်ချရေကောက်တင်ဖြောက်တဲ့အစိုးရတဲ့ပေါ်လာတဲ့အထိနိုင်ငံရချားကဓာတ်ရဲရင်းနှီးမြှုပ်နှံမှုတွေမလုပ်ကြဘူးလဲပန်ကြားခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေ April 9ရက်နေ့အထိစစ်တပ်နဲ့ရဲတွေကြောင့်ဆန္ဒပြပြည်သူ618ဦးသေဆုံးခဲ့ရတယ်လို့အဖမ်းဆီးခံရသူပေါင်းက2932ဦးရှိနေတယ်လို့ ABB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာပြိုကွဲလိုနေပါဖြစ်နေတဲ့အတွက် February 1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူပေးဖို့ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တွေကတောက်ကြံတဲ့လုံခြုံရေးကောင်စီမြန်မာရေးဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်
။ As a member of parliament who represents the voice of Myanmar and our people.
မြန်မာနိုင်ငံတက်ကူစားပြုတဲ့လွှတ်တော်အမတ်အနေနဲ့မြန်မာနိုင်ငံသားတွေရဲ့ဆန္ဒကိုထုတ်ဖော်တင်ပြပေးရမယ်တာဝန်အရကျွန်မထပ်ပြီးပြောပြရစီကျွန်တော်တို့နိုင်ငံသားတွေဘက်ကအသင့်ဖြစ်နေပါပြီကျွန်တော်တို့နိုင်ငံသားတွေအနေနဲ့ကိုယ်ရပိုင်ခွင့်နဲ့လွတ်လပ်မှုပြန်ပြီးရဖို့တရားတန်ကြီးအားလုံးကိုပေးဆက်ဖို့အသင့်ဖြစ်နေပြီလို့ကျွန်မထပ်လောင်းပြောဆိုပြရစီလို့ပြည်ထောင်စုလွှတ်တော်ကူစားပြုကော်မတီ CRPH ရဲ့ခေတ္တနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောသွားတာပါမြန်မာနိုင်ငံမှာအရသာဆန္ဒပြပြည်သူတွေကိုစစ်တပ်ကအကြမ်းဖက်နေတာရပ်တော့အောင်နိုင်ငံတကာကလည်းကိုထိလျောက်ဂျောင်းဝင်မှုလက်တော်နေတာကို CRPH ချက်တွေ့နေရပြီးဒီလိုတုံ့နှင်းနေရင်မြန်မာနိုင်ငံသားတွေပိုးပြီးဒုက္ခခံစားရနိုင်တယ်လို့စီးပွားရေးမတည်ငြိမ်မှုတွေနဲ့ပြည်ပနိုင်ငံတွေစီဒုက္ခတွေထွက်ပြေးရတဲ့အနေအထားကိုရောက်ပြီးအခြေအနေဟာပိုးပြီးဆိုးသွားနိုင်တယ်လို့လည်းသတိပေးပါတယ်။ဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့မြန်မာစစ်တပ်ပေါ်မှာတရားရော်တွေ့ဝိုက်ပြီးပါဖိအားပေးနိုင်တဲ့ခိုင်မာတဲ့အရေးယူမှုတွေချက်ချင်းလုပ်ကြဖို့လေဒေါ်စင်မအောင်ကတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားမြန်မာရေးလူ့ပြည်ရှင်ကြားဆွေးနွေးရတာဒါပထမဆုံးချိန်မှာအရင်ကအလွတ်သဘောဆွေးနွေးမှုအများပြားလုပ်ခဲ့ပြီးဆန္ဒပြပြည်သူတွေပေါ်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုကိုရှုံချကြောင်းနဲ့စိုးရိမ်စိတ်ပူကြောင်းသာကြေညာချက်တွေထုတ်ပြန်ပြောဆိုခဲ့တာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်အမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့လုံခြုံရေးကောင်စီအနေနဲ့ခိုင်ခိုင်မာမာနဲ့လင်းလင်းမြန်းမြန်းအရေးယူဖို့လိုအပ်နေပြီးအခုပဲအရေးယူဖို့တောက်ကြတဲ့ဆွေးနွေးပွဲမှာပန်ကြားခဲ့တာပါမြန်မာနိုင်ငံကိုတောရောက်နိုင်ဖို့ကြိုးစားနေတဲ့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစတရိုက်နာဘာဂနာကိုမြန်မာဆက်အာဏာပိုင်တွေကလာရောက်ခွင့်မပေးသေးတဲ့သူကတော့ဆွေးနွေးဖို့အတွက်အသင့်ရှိနေတယ်လို့အထွေထွေမှုချုပ်ယုံဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြတဲ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Secretary General Special Envoy Christine Schreiner Bürgener has arrived in Bangkok, Thailand for talks.
တွင်မှုချုပ်ရဲ့အထူးကိုယ်စားလှယ် Christine Schreiner Bürgener ဟာဆွေးနွေးပွဲတွေအတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေပါတယ်။တက်မတော်ကသူ့ကိုတွေ့ဖို့အသင့်မဖြစ်သေးဘူးလို့အကြောင်းကြားခဲ့တာအတွက်သူစိတ်မကောင်းဖြစ်ရကြောင်း Twitter ကနေပြောပါတယ်။ရေရှည်ငင်းချမ်းရေးအတွက်အကြမ်းဖက်မှုတွေနဲ့အပြေရှားလို့မရကြောင်းနဲ့ဆွေးနွေးဖို့အသင့်ရှိနေကြောင်းပြောကြားခဲ့တယ်လို့ပြောသွားတာပါ။ Miss Bürgener အနေနဲ့နေပြည်တော်ကိုအချိန်မီတော့ရောက်နိုင်ကြောင်းနဲ့တွေ့ဆုံဆွေးနွေးတာဟာအကျန်းဖက်တာတဲ့ပိုးပြီးကောင်းချောင်းသူ့ Twitter မှာမြန်မာဘာသာနဲ့ရေးသားပြောဆိုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီး Linda Thomas Greenfield ကတော့ Miss Bergner ရဲ့မြန်မာနိုင်ငံတွင်တွားရောက်ဖို့ပန်ကြားချက်ကိုမြန်မာစစ်တပ်ကလက်မခံကြောင်းဘာကြိုတင်သဘောတူညီချက်မှမလိုပဲသူမြန်မာနိုင်ငံကိုတွားနိုင်ဖို့အတွက်စစ်အာဏာပိုင်တွေကိုဝိုင်းပြီးတောင်းဆိုရမှာဖြစ်ကြောင်းတောက်ကြနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးကတည်းကMiss Bergner ဟာဒေတာရင်းကိုပထမဆုံးချိန်တွားရောက်တာဖြစ်ပြီးဘန်ကောက်မှာထိုင်းအာဏာပိုင်တွေဒေတာဆိုင်ရာကုလသမဂ္ဂအရာရှိတွေနဲ့ဘန်ကောက်ရှိမြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတန်အမတ်တွေနဲ့တွေ့ဆုံဖို့ရှိပါတယ
်။ဒီလိုရေ American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ไฮโดรมิเตอร์40กิโลเฮิรตซ์9433ไฮโดรมิเตอร์51กิโลเฮิรตซ์5895เนี่ยไฮไลมิเตอร์190กิโลเฮิรตซ์1595รูปก็เลยทุ่งเล่นไปในบาร์เลยရှင
် VOA เมียนมาไวซีซั่นโกเสร็จပြီးတော့ทุ่งเล่นနေပါတယ်စစ်အာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားသူတွေကိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေက အပိထောက်ခံရမလုံနိုင်အောင်မြန်မာစစ်တပ်ကတိုင်းရင်းဒေသကပြည်သူတွေအပေါ်တက်ခိုင်းနေတယ်လို့မြန်မာအရေးအထူးအကြံပေးကောင်စီအဖွဲ့ SACM ကပြောလိုက်ပါတယ်။မတ်လ29ရက်နေ့တမရုံနေအခမ်းအနားကျင်းပခဲ့တဲ့နေ့မှာပဲအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်ငြိမ်းချမ်းစွာဆန္ဒပြသူတွေနဲ့အရက်သားတရားကြောတိုက်ဆုံခဲ့ရတယ်လို့တချိန်တည်းမှာပဲကရင်ပြည်နယ်မှာလည်းစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တယ်လို့တောက်ကြနေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တမရကကွယ်ရေးဦးစီးချုပ်ဖို့ချုပ်မှုကြီးမင်းအောင်လိုက်ရဲ့တရညွန်ကြားချက်အရာကရင်ရွာရဲအပေါ်လေးညဆက်တိုက်ဝေဟင်ကနေတက်ခဲ့ချိန်မှာမြေပြင်တပ်ဖွဲ့တွေကလက်နက်ကြီးတွေမော်တာတွေနဲ့ပစ်ခတ်ခဲ့ကြတာကြောင့်ရွာသူရွာသားအလုံးထွက်ပြေးတိမ်ရှောင်ခဲ့ရတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒီတက်ခတ်မှုမှာကလေးငယ်တွေအပါအဝင်လူ78ဦးထက်မနည်းသေဆုံးခဲ့ပြီးတော့လူ100ကျော်ထွက်ပြေးခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။နှစ်ပေါင်း20အတွင်းပထမဆုံးအကြိမ်အဖြစ်ကရင်ကြီးရွာရဲအပေါ်လေးချောင်းကနေအကြီးကျယ်တက်ခဲ့တာဟာပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဦးဆောင်တဲ့ CDM အနာပီဆိုင်ရဲ့လှုပ်ရှားမှုကိုတိုင်းရင်းသားအဖွဲ့တွေအားပေးနေရကိုတည်းရဲ့တုံ့ပြန်လိုက်တာဖြစ်တယ်လို့လည်းအချံပေးကောင်စီအဖွဲ့တည်ထောင်သူတို့ဖြစ်တဲ့မာဇူကီဒါရုစမန်ကပြောပါတယ်မြန်မာစစ်တပ်ကအာဏာသိမ်းလိုက်ပြီးသုံးပတ်အတွင်းမှာပဲတိုင်းရင်းသားအဖွဲ့ဆယ်ကူတို့ကဆန္ဒပြပြည်သူတွေအပေါ်မြန်မာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုကိုပြစ်တင်ရှုတ်ချခဲ့တယ်လို့ CDM လှုပ်ရှားမှုကိုထောက်ခံမယ်လို့ကတိပြုပြောဆိုထားတာပါအဲ့ဒီအဖွဲ့တွေထဲမှာကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KNU ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ချင်းအမျိုးသားတပ်ဦး CNF တို့လည်းပါဝင်ပါတယ်။2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဖျက်သိမ်းပြီးတော့ Federal ပြည်ရင်းစာတမ်းကိုထုတ်ပြန်ခဲ့တဲ့ CRPH ရဲ့ညင်ညာချက်ကိုတိုင်းရင်းသားအဖွဲ့တွေကကြိုဆိုကြောင်းလဲလှတ်တလို့ညင်ညာထားတာပါ။ RCSS အခြေဆက်ရာရှမ်းပြည်ဖက်မှာလည်းမြန်မာစစ်တပ်ကပြည်သူတွေအပေါ်ထိုးစစ်ဆင်လာမှုကိုစိုးရိမ်နေကြတယ်လို့လည်းညင်ညာချက်မှာပြောထားပါတယ်။တိုင်းရင်းသားအဖွဲ့တွေနဲ့ CRPH ကြားသွေးခွဲအောင်မြန်မာစစ်တပ်ကလှုပ်ဆောင်နေတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဆန္ဒပြပြည်သူတွေအပေါ်အင်အားသုံးနှိမ့်နှင်းတာတွေမလုပ်ဖို့ကချင်တပ်ဖွဲ့ကတတိပေးလိုက်ပြီးနေ့ရက်အကြာမှာပဲ February 17ရက်နေ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေကကြေရော်တွေအပေါ်မြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့တင်းကြုံပြီးတော့ပစ်ခတ်နေတယ်လို့လည်းပြောပါတယ်။ဒါကြောင့်လဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုလက်နက်ဗဏ္ဍာငွေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်မရအောင်ဖိအားပေးဆောင်ရွက်ကြဖို့လူသားချင်းစာနာမှုအကူအညီတွေပေးအပ်ဖို့လဲအကြံပေးကောင်စီကတိုက်တွန်းတောင်းဆိုထားပါတယ်စစ်မှန်တဲ့အမျိုးသားညီညွတ်ရေးအစိုးရတရားရှစ်ပိုင်းအတွင်းပေါ်ထွက်လာနိုင်ခြင်းရှိတဲ့အတွက်မြန်မာစစ်တပ်ကိုတရားဝင်အစိုးရတရားအဖြစ်အတိအမှတ်မပြုဖို့လဲကြေညာချက်မှာတိုက်တွန်းထားပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းလည်းဖြစ်ဥရုယာတီဆိုင်ရာအထူးတန်တမာလည်းဖြစ်တဲ့ဂျွန်ကယ်ရီကမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအမေရိကန်ပြည်ထောင်စုကအစွမ်းကုန်လုပ်ကိုင်သွားမယ်လို့ပြောပါတယ်တမရဟောင်းဘရက်အိုဘားမားလက်ထက်2016ခုနှစ်တုန်းကနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုရောက်ခဲ့ဖို့တဲ့မစ္စတာကယ်ရီဟာတောက်ကြနေကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေစဉ်မြန်မာအရေးကိုလည်းအလေးထားပြောကြားသွားခဲ့တာပ
ါ I know that we fought very hard to try to see Myanmar move in a different direction
မြန်မာနိုင်ငံကညောင်းမှာမော်ရောက်လာဖို့ကျွန်တော်တို့အပြင်းထန်လှုပ်ခိုင်းခဲ့တာ
ပါမြန်မာနိုင်ငံနဲ့ပတ်သက်လို့
ညှိနှိုင်းချက်လည်းကြီးကြီးမားမားထားခဲ့တဲ့ပြီးမြန်မာဒီမိုကရေစီအတွက်ဒေါက်အောင်ဆန်းစုကြည်နဲ့လည်းမကြာခဏစကားပြောဖြစ်ခဲ့ကြပါရယ်ကျွန်တော်ကိုရိုင်းနေပြည်တော်ကိုသွားပြီးတော့စစ်ဗိုလ်ချုပ်တွေနဲ့လည်းတွေ့ဆုံခဲ့တာပါတိုင်းပြည်နဲ့လူလူကြားထားရှိရမယ့်ဆန်ရက်တီချက်အတိုင်းကြင့်ကြံပြုမှုဖို့တာဝန်ယူမှုရှိဖို့ကျွန်တော်တို့ခက်ခက်ခဲကြိုးစားခဲ့တာပါဒါပေမဲ့ဒါကိုစစ်ဗိုလ်ချုပ်တွေကအလေးမထားကြသေးပါဘူးလို့အထူးတန်တမန်ကယ်ရီကပြောဆိုသွားတာပါမြန်မာစစ်တပ်ရဲ့နိုင်နေမှုကြောင့်ရခိုင်မြောက်ပိုင်းကနေထွက်ပြေးလာတဲ့ရွန်ဂျာဒုက္ကဒရီကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကူအညီကြီးမားကြောင်းလဲမစ္စတာကယ်ရီကပြောဆိုခဲ့ပါတယ်။ဒုက္ခဒရီကိုအခုလိုလက်ခံကူညီထားပေမဲ့ဒီပြဿနာကပြည်လဲသွားတာမဟုတ်ဘူးလို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဒီကိစ္စကိုအာရုံစိုက်လုပ်ကွယ်နေတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်အသက်သွင်းဖို့အမေရိကန်အစိုးရတိတ်ကအစွမ်းကုန်လုပ်ကိုင်တော်မှာဖြစ်ပြီးရွန်ဂျာတွေရင်ဆိုင်နေရတဲ့ဒုက္ခတွေရော့ပါတော့အောင်ကြိုးစားလုပ်ကိုင်တော်မှာပါလို့လည်းပြောပါရယ်ရွန်ဂျာဆိုတဲ့အုံလုံးကိုမြန်မာအစိုးရကလက်မခံပေမဲ့ဒုက္ခတွေတွေကိုပြန်လည်ခံမယ်လို့တော့ပြောဆိုထားပါရယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကြုံတွေ့နေရတဲ့နိုင်ငံရေးအကျပ်အတည်းတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာဧပြီလနောက်ပိုင်းအရေးပေါ်အစည်းအဝေးခွဲယူမယ့်အပေါ်ပြင်သစ်နိုင်ငံကကြိုးဆိုလိုက်ပါရယ်
We also welcome ASEAN's efforts and encourage them to increase their engagement to find ways to support Myanmar in this dire situation and to work towards
မြန်မာအရေးကိုအပြေရှာနိုင်ဖို့အာဆီယံနိုင်ငံတွေကအခုလိုကြိုးပမ်းဆောင်ရွက်တဲ့အပေါ်အလွန်ဝမ်းမြောက်မိပါတယ်။မြန်မာနိုင်ငံရဲ့အကြံတဲပြည်လဲသွားအောင်လို့တီလန်းတွေရှာပြီးတော့ဝိုင်းဝန်းအပြေရှာကြဖို့လည်းအားပေးတိုက်တွန်းပါတယ်။ဧပြီလ20ရက်နေ့မှာကျင်းပမယ့်အာဆီယံအရေးပေါ်ညီလာခံကနေပေါ်ထွက်လာမယ့်အဆုံးဖြတ်ချက်ကိုစောင့်မျှော်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်လက်ထပ်တန်အမတ်နာတာလီဘရော့ထားစ်ကလုံခြုံရေးကောင်စီမှတောက်ကြနေကမြန်မာအရေးအလွတ်တဘောဆွေးနွေးရမှာပြောဆိုသွားတာပါ။အာဆီယံအဖွဲ့ကဧပြီလ20ရက်နေ့မှာကျင်းပမယ့်အရေးပေါ်ညီလာခံကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ်လို့လည်းခန့်မှန်းရပါတယ်။ လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကလည်းမြန်မာအရေးကိုအာဆီယံအသင်းကဖြည့်ရှင်မဲ့အစီအစဉ်ကိုထောက်ခံကြောင်းတောက်ကြနေဆွေးနွေးပွဲမှာပြောဆိုသွားပါတယ်။ဒါပေမဲ့လည်းအာဆီယံအသင်းဝင်တွေကြားပြည်တွင်းရေးဝင်မဆွတ်ဖက်ရေးမူဝါဒတွေနဲ့ပုံသဘောတူညီချက်ရရှိဖို့တတ်မှတ်ချက်တွေကြောင်းမြန်မာအရေးထိရောက်တဲ့ဖြည့်ရှင်မှုမျိုးပေါ်ပေါက်လာနိုင်ပါမလားဆိုတာကိုတော့တက်ကြွလှရှားသူတွေနဲ့အကဲခတ်တွေကြားဆွေးမှုတွေလည်းရှိနေပါတယ်။ဗြိတိန်ဘုရင်မကြီးအဲလစ်ဘက်ရဲ့ကျင်းရတော်အသက်69နှစ်အရွယ်မင်းသားကြီးဖိလစ်တောက်ကြနေကကွဲလွန်သွားတဲ့အပေါ်ကမ္ဘာကောင်းဆောင်တွေကဝန်ထဲကြောင့်တဝန်လွားတွေပေးပို့နေပါတယ်။မင်းသားကြီးဖိလစ်ဟာဗြိတိန်နိုင်ငံထဲသာမကဒနတဟာယအဖွဲ့ဝင်နိုင်ငံတွေနဲ့ကမ္ဘာတဝန်ချစ်ခင်မှုရရှိသားသူဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကဒေါင်းနင်းလန်ရုံခန်းကနေတိုင်ပြည်ကိုပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံသမိုင်းမှာအချိန်အကြာဆုံးပြည်သူတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့ဒုတိယကမ္ဘာစစ်ကြီးမှာတိုက်ပွဲဝင်ခဲ့သူလည်းဖြစ်တဲ့ပြည်သူတွေလေးစားတန်ဖိုးထားရတဲ့မင်းသားကြီးဖိလစ်ကွယ်လွန်သွားတဲ့အပေါ်ဘုရင်မကြီးရဲ့မိသားစုတွေနဲ့ထပ်တူပရတိန်တနင်္ဂနွေလုံးဝန်နေရပါတယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆန်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျီလ်ဘိုင်ဒန်တို့ကလည်းအမေရိကန်ပြည်သူတွေကိုစားဝန်နေစကားပြောကြားခဲ့တာပါ။ဒုတိယကမ္ဘာစစ်မှာတာဝန်ထမ်းဆောင်ခဲ့ရုံမကဘုရင်မကြီးဘေးမှာ83နှစ်ကြာရပ်တည်ပေးခဲ့တဲ့မင်းသားကြီးဟာသူ့တိုင်းပြည်ကိုရောဒနတဟာယတိုင်းပြည်တွေနဲ့မိသားစုတွေအတွဲကျေနပ်စွာပေးဆပ်ခဲ့သူဖြစ်တယ်လို့လည်းပြောပါတယ်။တဘာဝပဝန်ချင်းအရေးကိုလုတ်ကင်ခဲ့သူလည်းဖြစ်လက်နက်ကင်တပ်ဖွဲ့ဝင်တွေအရေးလုတ်ကင်ပေးခဲ့တဲ့မင်းသားကြီးဖိလစ်ဟာလူငယ်လူရွယ်တွေလေးစားအားကြရသူတယောက်ဖြစ်တယ်လို့လည်းမစ္စတာဘာဒန်ရဲ့ကြေညာချက်မှာပြောထားပါတယ်။မင်းသားကြီးဖိလစ်ထားရခဲ့တဲ့အမွေအနှစ်တွေဟာသူ့ပုံဖော်ခဲ့တဲ့လူမှုရေးလုပ်ငန်းတွေအတိုင်းဆက်ပြီးတော့ရှင်သန်နေပါလိမ့်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဘုရင်မကြီးနဲ့မင်းသားကြီးဖိလစ်တို့ကို2009ခုနှစ်မှာတွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်သူမီရှယ်တို့ကလည်းမင်းသားဖိလစ်ဟာကျင်နာနှွေရွေသူဖြစ်ပြီးဟာသညာရင်တန်သူဖြစ်ပြီးတော့သူ့ကိုအောင်မေတ္တိရနေပါမယ်လို့တောက်ကြနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒနတဟာယနိုင်ငံတစ်ခုဖြစ်တဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရိုးကလည်းပြည်သူဝန်ထမ်းမင်းသားကြီးဖိလစ်ကိုဂုဏ်ယူလေးစားထိုက်တူတယောက်အဖြစ်လူငယ်တွေအောက်မေ့နေကြမှာပါလို့ပြောပါတယ်။မင်းသားဖိလစ်ကွယ်လွန်ခဲ့တဲ့အပေါ်ဝန်ထမ်းကြောင့်ကြေညာချက်ထုတ်ပြန်ပြောဆိုနေကြတဲ့နိုင်ငံတွေထဲမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတူဂီသမရရာဂျစ်တိုင်ယပ်အာရဝါနိုအပြင်ဇင်မာဘွေသမရအမာဆန်မနန်ဂါကွာတို့လည်းပါဝင်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ကင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပေးခဲ့ကြတာပါအခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတိုက်ရိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်သူတွေပေါ်အကြမ်းဖက်နေနေမှုတွေနဲ့နိုင်ငံရေးချက်တွေကိုဖြည့်ရှင်းနိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကထိရောက်တဲ့အရေးယူမှုတွေလုပ်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာတံမက်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်။မြန်မာအရေးလုံခြုံရေးကောင်စီမှအလွတ်တဘောဆွေးနွေးရမှာအသက်ဘေးအန္တရာယ်နဲ့မှာရင်ဆိုင်နေကြရတဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့အရေးကြီးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့တာပါ။လုံခြုံရေးကောင်စီမှတိုက်တွန်းခဲ့တာတွေနဲ့ပတ်သက်လို့တံမက်ကြီးဦးကျော်မိုးထွန်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
။တံမက်ကြီးခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးစည်းဝေးပွဲမှာမြန်မာနိုင်ငံထဲမှာလေရင်ပြန်တမ်းမှု no fly zone တတ်မှတ်ပေးဖို့တောင်းဆိုတာဘာအတွက်ကြောင့်တောင်းဆိုတာပါလဲကုလသမဂ္ဂဘက်ကဘယ်လိုတွေများဆောင်ရွက်နိုင်စွာရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့မတ်လ29ရက်နေ့ရက်လက်ကုလသမဂ္ဂအတွင်းမှုချုပ်စီကိုကျွန်တော်စာလေးရေးထားတယ်အဲ့စာထဲမှာလဲ no fly zone ပေါ့နော်ဟိုစာ declare လုပ်ပေးဖို့ပေါ့နော်ဘာလို့လဲဆိုတော့အခုဒီကရင်ပြည်နယ်ဘက်ပေါ့နော်ဟိုလေရင်တုံးပြီးတော့ဘုံကျဲတာတော့ရှိတယ်လေရှိတော့ဟိုအပြစ်မဲ့ပြည်သူတွေထိခိုက်တိုင်ရတာတည်ကြတာနောက်ပြီးတော့ဟိုသူတို့နေရာတွေကနေပြီးတော့ရှောင်ပြေးရတဲ့ဥစ္စာမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေကမဖြစ်စေချင်ဘူးပေါ့နော်ဟိုဒါကြောင့်မို့လို့တကယ်လို့များဒီလုံခြုံရေးကောင်စီအနေနဲ့ no fly zone သဘောမျိုးပေါ့နော်အဲ့လိုမျိုးပမာပြီးပါတနိုင်ငံလုံးတော့မဟုတ်ပါဘူးကျွန်တော်ပြောတဲ့အထက်မှာလည်းအချို့နေရာတွေလို့ပြောတာပေါ့နော်ဟိုအဲ့ဒီနေရာတွေကိုသူတို့ no fly zone ကြီးညာပေးနိုင်ဆိုအခုနောက်လိုမျိုးဟိုတက်ကနေလာပြီးတော့ဟိုစစ်လေရင်တုံးပြီးတော့ဟိုပုံကျဲတာတို့ air strike လုပ်တဲ့ဥစ္စာကိုကာကွယ်ပေးနိုင်မယ်ပေါ့နော်လုံခြုံရေးကောင်စီမှာတော့ဒါသူတို့မှဆုံးဖြတ်ချက်ချပြီးတော့ဟိုဒီလိုမျိုးကိစ္စတွေကိုတားလို့ရတဲ့ဟိုဒါသူတို့မှအတော်တီရှိပါတယ်ခင်ဗျဒါကြောင့်လဲဒါနဲ့ပတ်သက်ပြီးတော့ဟိုအခုဒီလုံခြုံရေးကောင်စီရဲ့ area formula အစည်းအဝေးမှာဟိုတောင်းဆိုရခြင်းဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့ပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီဒီနေ့အထူးအစည်းအဝေးပွဲမှာပဲမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့တာမကြီးကအခြားဘာတွေများထပ်မံတောင်းဆိုတိုက်တွန်းတာရှိပါလဲခင်ဗျ။ဟ
ုတ်ကဲ့အဓိကကအချက်ရှစ်ချက်ကိုပေါ့နော်ကျွန်တော်အဓိကအဲတောင်းဆိုခဲ့တာရှိပါတယ်အထူးသဖြင့်အဲကျွန်တော်တို့ဒီကျွန်တော်တို့ပြည်သူတွေပေါ့နော်ဒီလိုမျိုး ဖြစ်တတ်ကနေပြီးတော့မတရားလူမဆန်စွာဟိုဆောင်ရွက်တဲ့အချက်တွေကနေပြီးတော့ပြည်သူတွေကိုကာကွယ်ပေးနိုင်ဖို့ဆိုတဲ့ဥစ္စာပေါ့နော်ချက်ချင်းဆောင်ရွက်ဖို့အဲနောက်ပြီးတော့ကျွန်တော်တို့လူသားချင်းစာနာမှုအကူအညီတွေပေါ့နော်လိုအပ်တဲ့လူတွေကိုပေးဖို့အတွက်ချက်ချင်းဆောင်ရွက်ပေးဖို့နောက်ပြီးတော့ကျွန်တော်တို့ဟိုတချို့နေရာဆုံးခွာတဲ့လူတွေကနေပြီးတော့ ကိုပြည်တွင်းမှာဒါမကဝင်တဲ့ကိုအင်ဂျင်နိုင်ငံတွေကိုပါထွက်ခွာတဲ့အနေနဲ့ထားရောက်တယ်ဆိုရင်သူတို့အတွက်ရှယ်တာပေါ့နော်ဟိုနေဖို့ထိုင်ဖို့အတွက်ပံ့ပိုးပေးကြဖို့အဲ့ဒီအချက်ရယ်နောက်ပြီးတော့ကျွန်တော်တို့လက်နက်ပေါ့နော်တပ်မတော်ကိုလက်နက်ရောင်းချတဲ့ဥစ္စာတွေမလုပ်ဖို့ဆိုတဲ့အချက်ရယ်နောက်ပြီးတော့ကျွန်တော်တို့ဒီတက်နဲ့တက်နဲ့ຫນွယ်တဲ့ဟိုစီးပွားရေးတွေအကုန်လုံးပေ sanction targeted sanction ချဖို့ဆိုတဲ့ဥစ္စာရယ်နောက်ပြီးတော့ဒီငွေကြေးစစ်စစ်မှုပေါ့နော်သူတို့တွေ bank account တွေနိုင်ငံခြားမှာရှိတဲ့ဥစ္စာတွေရယ်နောက်ပြီးတော့ဒီတက်ဖက်ကိုငွေစစ်စစ်မှုတွေကိုမဖြစ်စေဖို့အတွက်တားဆီးပေးဖို့ဆိုတဲ့ဥစ္စာရယ်နောက်ပြီးတော့နိုင်ငံခြားယဉ်သိမြုံနှံမှုပေါ့နော်ကျွန်တော်တို့ရွေးချယ်ကဒီမိုကရေစီဆိုရမတက်မချင်းပေါ့နော်နိုင်ငံခြားယဉ်သိမြုံနှံမှုလုပ်ထားတဲ့ဥစ္စာတွေကို suspend လုပ်ပေးဖို့ပေါ့နော်ဟို jail ပေးဖို့ဆိုတဲ့ဥစ္စာအဲကျွန်တော်အဓိကတောင်းဆိုထားပါတယ်။နောက်ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ကျွန်တော်အဓိကအစည်းအဝေးမှာထောက်ပြတဲ့ဥစ္စာကတော့ကျွန်တော်တို့ရဲ့ priority ကအသက်ဆုံးရှုံးမှုတွေမရှိစေဖို့အတွက်ကာကွယ်ပေးဖို့နောက်ပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးတွေအဲရရှိစေဖို့ကျွန်တော်တို့ရဲ့ top priority အနေနဲ့ဒါကိုလုပ်နေတဲ့ဆိုတဲ့အကြောင်းရယ်ဒါကြောင့်မို့လို့ပေါ့နော်အဲဒီလုံခြုံရေးကောင်စီအနေနဲ့ဟိုမဆိုင်မတပဲနဲ့ပြင်းထန်တဲ့အရေးယူမှုလုပ်ပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုထားပါတယ်ဒီလိုမျိုးတက်ကနေပြီးတော့မတရားတက်ဖြတ်နေတဲ့ဥစ္စာတွေကနေကာကွယ်ပေးဖို့မှာနိုင်ငံတကာအတိုင်းအဝန်းအနေနဲ့တာဝန်ရှိတယ်ဆိုတဲ့ဥစ္စာလေးနဲ့ကျွန်တော်ထောက်ပြပြီးတော့ချက်ချင်းအရေးယူပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုထားပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ပတ်သက်လာရင်မြန်မာပြည်သူတွေကအရင်တုန်းကအများကြီးမျှော်လင့်ခဲ့တာတွေရှိတာပေါ့လေတကယ်တမ်းကျတော့ဟိုဘာမှတိတိယောက်ဖြစ်လာတာမျိုးမရှိတဲ့အခါကျတော့လူတွေအတော်များများမှစိတ်ပြတ်နေတာတွေတွေ့ရပါတယ်ဒီအပေါ်မှာမြန်မာပြည်သူတွေကိုတန်မာကြီးအနေနဲ့ဘယ်လိုသတင်းစကားမျိုးပြောကြားနေတာရှိပါလဲခင်ဗ
ျအထူးသဖြင့်ပေါ့နော်ကုလသမဂ္ဂအထူးသဖြင့်လူညုံရေးကောင်စီရဲ့လုတ်ပုံကင်ပုံပေါ့နော်တွားတဲ့လမ်းကြောင်းကိုတော့ကျွန်တော်တို့ဟိုစာပေါ့နော်အတိုင်းသာတစ်ခုတည်းတော့နားလည်ဖို့တော့လိုတာပေါ့နော်ဘာလို့ဆိုတော့ဟိုတချို့ဥစ္စာတွေမှာ UN အတွင်းမှုကြုတ်ကလုတ်ချင်ပေမဲ့လည်းလုတ်လို့မရတဲ့ဥစ္စာတွေရှိတာပေါ့နော်အကန့်အသတ်တွေရှိတယ်လုံခြုံရေးကောင်စီအနေနဲ့အဲခုနဆုံးဖြတ်ချက်အစိုးတစ်ခုခုချမှာပဲပေါ့နော်လက်တွေ့အရေးယူမှုတွေလုပ်နိုင်တဲ့အနေအထားပေါ့နော်သူတို့အနေနဲ့ press statement တစ်ခုထုတ်ပြီးပြီ presidential statement အဲတစ်ခုထုတ်ပြီးပေါ့နော်ဒါတွေကိုထုတ်နိုင်ခြင်းကလည်းဟိုပေါ့နော်ဒီအားလုံးသဘောတူညီချက်နဲ့ထုတ်ထားလို့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်တစ်ဖက်ကပြန်ကြည့်ရင်တော့ဒါကလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ unified voice ရှိတယ်ဆိုတာတော့ပြောလို့ရပါတယ်။ဒါကြောင့်အဲ့ဒီအထဲမှာပါတဲ့အချက်လက်တွေကတော့အဖွဲ့ဝင်နိုင်ငံအနေနဲ့ဆောင်ရွက်ရမယ် moral obligation လေးတော့ရှိလာတာပေါ့နော်။ legal obligation တော့မရှိပါဘူး။တစ်ချိန်တည်းမှာပဲအဲ့ဒီ statement တွေထဲမှာပါတဲ့ element တွေကတော့ကျွန်တော်တို့လိုချင်တဲ့ဥစ္စာမျိုးတော့မရှိသေးပါဘူးခင်ဗျ။ဒါကြောင့်ဟိုကျွန်တော်တို့ပြည်သူတွေအနေနဲ့အားမလို့အားမရဖြစ်တယ်ဆိုတဲ့ဥစ္စာလည်းဟိုဒါကဖြစ်တဲ့ဥစ္စာတွေပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့အနေနဲ့ကိုလိုချင်တဲ့ဥစ္စာမရသေးလို့ဟိုလက်လျှော့သွားမယ်ဆိုတဲ့ဥစ္စာတော့မလုပ်သင့်သေးပါဘူးခင်ဗျ။ကျွန်တော်တို့အနေနဲ့ဒါနိုင်ငံတကာနဲ့ဆက်နွယ်တဲ့အပိုင်းဖြစ်တဲ့အတွက်ကြောင့်တဦးတယောက်ထဲနဲ့ဆုံးဖြတ်လို့မရတဲ့ဥစ္စာပေါ့နော်။ဒါကြောင့်ကျွန်တော်တို့လိုချင်တာကိုတော့ကျွန်တော်တို့ဆက်လက်တိုက်ပွဲဝင်သွားဖို့လိုပါမယ်။ဒါကြောင့်action ကိုချက်ချင်းယူဖို့အမြန်ဆုံးနည်းနဲ့ယူဖို့ဆိုတဲ့ဥစ္စာကိုတိုက်တွန်းထားတာပါခင်ဗျ။ဟု
တ်ကဲ့။တမကြီးကျေးဇူးအများကြီးတင်ပါတယ်
။ကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါ။ခုဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်တွေက KNU တပ်တွေထိန်းချုပ်ထားတဲ့မြို့နယ်တချို့ပေါ်မှာစစ်လေရင်စဉ်နိုင်ဝက်လောက်ပြန်တန်းခဲ့တယ်လို့ KNU ဘက်ကပြောပါတယ်။စစ်တပ်နဲ့ KNU တပ်တွေအကြားတိုက်ပွဲတွေရှိနေချိန်မှာအခုလိုလှုပ်တာဟာချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ KNU ဘက်ကတုံ့ပြန်ခဲ့တဲ့အကြောင်းကိုထိုင်းချေဆက် VOA သတင်းတော့မအီးမှာကတင်ပြပေးပါမယ
်။ AB လကော်တီပြစ်ခတ်တိုက်ခိုက်မှုတွေရပ်ထားမယ်ဆိုပြီးနာဆာကစစ်ကောင်စီကကြေညာထားချိန်ကရင်လက်နက်ကိုင် KNU တပ်မ6ထိန်းချုပ်ထားတဲ့ကရင်ပြည်နယ်ဒူးပလာယာခရိုင်တဲကကော့ကရိတ်မြို့နယ်၄ကီကော်မြို့တင်နဲ့ Palumio Nerima, Digne Nilevanga Sabi, sit and lay in the Zin, Minet Donze Camp Yanzangabare, Akuya Pine, Tian Unet Taiwari Shinijay, Throw Tencho Yan Niabo, Silly Yanwera, Change Out the Loya Kinine, so be Tian Utama Chaka, Bumuji Elena, Akulu Piopiavare.
Ella Garo Ling, Nin and Nailoma, Norubi, Yakon, and your Ligi Gobo,
Hogan
Nama,
Hogan,
Romini and Lady and the Zimpiana, and Sweden.
โอเคครับมุรุบารมสิบ่เข้าดาล่ะจนจินาတော့อนานิบาริยลุล่ะเพียงเข้าดาขึ้นနိုင်เลยครับเออไอ้ดาสิเพียงเลุดาล่ะสกุตุกุโตขึ้นနိုင်เลยณท่องณ 22 ไตเลียนเจนนี่ကိုအသုံးပြုပြီးဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးကယန်ယူဘက်ကအေဘီလာရှိရနေမှာသတင်းထုတ်ပြန်ခဲ့ပါတယ်6ရက်အတွင်းနေရာ9ခုစုစုပေါင်း15ကြိမ်ဘုံကျဲတိုက်ခိုက်ခံခဲ့ရတယ်ဆိုပြီးကယန်ယူကပြောပါတယ်အဲ့ဒီအတောအတွင်းတပ်မှန်ကနေနေတဲ့ကအထက်တန်းကျောင်းနှစ်ကျောင်းဖြစ်တဲ့ဒေဘူးနိုအထက်တန်းကျောင်းနဲ့ဒေါ်ကူးထာအထက်တန်းကျောင်းနဲ့ပျက်စီးခဲ့ ဖြစ်ခဲ့တဲ့အခါမှာစစ်တပ်ရဲ့ကျောင်းသားတွေကစစ်ဘေးဒုက္ခတွေတောင်းနှံထောင်ခဲ့ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးအခုချိန်ထိနေရာမပြောင်းနိုင်သေးပဲရှိသေးကြောင်းဒုက္ခတွေကိုအကူအညီပေးနေသူတွေကပြောပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းကျန်းယူထိန်းချုပ်ရနေနေတွေစစ်တပ်တွေဝင်လာတာ เนียแช่ถွင်လာရရှိခဲ့တယ်ဆိုပြီးကျန်းယူဘက်ကဆိုပါတယ်ဒီအခြေအနေတွေကြောင့်ကျန်းယူတပ်မတက်တထုံခရိုင်တပ်မ2တောင်ခရိုင်တပ်မ3ညောင်လေးပင်ခရိုင်တပ်မ4ဘိတ်တော်ခရိုင်တပ်မ9မုထရခရိုင်ဖပုံခရိုင်တပ်မ6ဒူပလာယာခရိုင်တပ်မ9ဖအံခရိုင်များကကျန်းအမျိုးသားလွတ်မြောက်ရေးတပ်မတော်ကျန်းနယ်လေးတပ်ဖွဲ့ဝင်နေနဲ့မကြာခဏဆိုသလိုထိတ်တဲ့ရင်ဆိုင်တိုက်ပွဲများဖြစ်ပွားခဲ့ပြီးအာ ားပါတယ်ရှင
်မိတ်အီမာကပြောပြပေးသွားတာပါ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာခုတစ်ခါမှာတော့ကုလသမဂ္ဂနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုထပ်ကြားမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂစုံစမ်းရေးအဖွဲ့ထံအမြန်ဆုံးလွှဲပြောင်းပေးနိုင်ရေး CRPH ပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီရဲ့နိုင်ငံတကာအကျိုးဆောင်အဖွဲ့ကပြင်ဆင်နေပါတယ်။ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းမှုရန်နေရာ IMM ရဲ့အကြီးအကဲဒီတစ်ပတ်တည်းမှာပဲထပ်မံတွေးဆပြီးတော့အသေးစိတ်ကိုဆွေးနွေးခဲ့ကြောင်းနိုင်ငံတကာအစိုးရဆိုင်ရာဥပဒေအကျိုးဆောင်အဖွဲ့ Votara Fiat Tudong သူ Robert Votara ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြပေးပါမယ်
။ဟုတ်ကဲ့နိုင်ငံတကာအစိုးရဆိုင်ရာဥပဒေပညာရှင်ကြီးသောဆရာကဗိုလ်ဒူးနေ့ကဒီ IIMM အဖွဲ့နဲ့စတွေ့ခဲ့ပြီးမနေ့မှထပ်တွေ့ဆွေးနွေးခဲ့တာရဲ့အရေးပါပုံကို
The details of the discussions are confidential still for now
ဆွေးနွေးခဲ့တဲ့အသေးစိတ်ကတော့အခုချိန်ထိပြည့်ဝထားရမှာသေးတယ်။ဒါပေမဲ့တစ်ခုလုံးခြုံကျင်ရင်တော့ဆွေးနွေးခွက်ကတကယ့်ကိုအပြည့်သဘောဆောင်ပြီးအကျိုးကောင်းမှာပါလေ။ကျွန်တော်ကစားပြုခဲ့တဲ့မြန်မာယသအစိုးရကစားပြုအဖွဲ့ CRPH နဲ့ IIMM အကြားမှာပေါ့အဓိကကတော့ CRPH လက်ခံရရှိတဲ့အထောက်အထားတွေအားလုံးကိုဘယ်လိုနည်းတွေနဲ့လူအခွင့်အရေးကာကွယ်ပေးဖို့တင့်တော်တဲ့အာဏာပိုင်အဖွဲ့ဖြစ်တဲ့ဒီကုလသမဂ္ဂကစားပြုအဖွဲ့ကိုလွှဲအပ်ပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့တာပါဒီနေရာမှာအရေးပါတာကအခုကိစ္စကိုမြန်မာဘက်ကဦးဆောင်ညွှန်ကြားပေးခဲ့တာကမြန်မာနိုင်ငံရဲ့လက်ရှိကုလသမဂ္ဂဆိုင်ရာသံအမတ်ကြီးဆိုတာကျွန်တော်ထည့်ပြောပါရစေ
။ဒါဖြင့်နောက်ထူးခြားခဲ့တဲ့အထောက်အထားဆိုင်ရာအားကောင်းမှုကိုလည်းဥပဒေကြိုးစားဖို့ဆရာက
What was significant was that we
အဓိကထူးခြားချက်ကတော့ကျွန်တော်တို့ဘက်မှာအမှုအထောက်အထားပေါင်း 23,000 ခွဲအထိပြည်တန်ဆက်သွယ်ရရှိထားတာဆိုတော့ဒီအရေးအတွက်က WIWM အခုတိလက်ခံရရှိထားတဲ့အရေးအတွက်တဲ့အများကြီးကိုများနေပါလေ။ဒီထောက်ထားတွေကအရသားတွေအပေါ်အတိအကျပြန့်မှတ်ထားပြီးကြေကြေပြန့်ပြန့်နဲ့စနစ်တကျစီစဉ်တိုက်ခတ်နေတာကိုတိတိတသာပြနေတာပါဒီထောက်ထားတွေကအကြီးအကျယ်ကိုအားကောင်းပါလေတကယ်ကိုမပြောပြနိုင်လောက်အောင်ရဲရဲစစ်စစ်ကြောက်စရာကောင်းလွန်တာမျိုးတွေပါဗီဒီယိုပုံရိပ်တွေဓာတ်ပုံတွေစာရေးထွက်ဆိုထားတာတွေ
WLM WLM ဘက်ကလည်းဒါတွေကိုလက်ခံဖို့အရန်ကိုစိတ်အားထက်သန်နေခဲ့ပါတယ
်စေနေကြီးဘော်ထရာကဆက်ပြီး WLM အဖွဲ့အကြီးကနီကိုလတ်စ်ကွန်ဂျွန်တို့ဘက်ကတုံ့ပြန်ခဲ့မှုအပေါ်မှာလည
်းကွန်ဂျန်ရဲ့ staff they were very eager to cooperate
Mr. Kwam Jian ne tu apwe ha de ge ko pu paung saung yet bo sei a tet jwa ni ge ba de de ge ko a ba de ya swin ni ja la ba tru ga long ngan ma de ge jwan jin du de ba naw a yi ba de che ga WIWM a ni ne taw won yu tha ya de ju lo mu a myo sa ga ning ngada ga ya zu mu de sei ya zu mu de ne ning ngada ga lu ta jin san ya a mu myo de ta phit da mo a ku sia ph ga ya shi da de a thaw tha de ko lak khan bo စေအားထက်သန်နေတာကိုကြည့်ရင်သူတို့အနေနဲ့လဲမြန်မာစစ်တပ်ဟာအဲ့လိုနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားနိုင်တယ်လို့သုံးသပ်ထားဖို့ရပါတယ်။ဒါမှမဟုတ်ရင်ကျွန်တော်တို့မြန်မာအယက်သားအစိုးရကိုစားပြုအဖွဲ့နဲ့သူတို့တွေ့မှာမဟုတ်ပါဘူး။ဒီအချက်ကတကယ်ကိုအလွန်အရေးကြီးပါတယ
်။ဒီနေရာမှာရှေ့ဆက်ဖြစ်လာနိုင်တာအတွက်လဲဥပဒေအကျိုးဆောင်ဘော်ထရာက
We anticipate having more meetings even next week
ကျွန်တော်တို့ထပ်တွေ့ကြဖို့အထူးသဖြင့်ရှေ့တစ်ပတ်တည်းမှာထပ်တွေ့ဖို့ညွှန်လင်းထားပါတယ်ဒီအထောက်အထားမိတ်တူတွေလွှဲပေးဖို့ပါအဲ့ဒီနောက်မှာတော့ WIM WM အနေနဲ့သူ့ကိုပေးထားတဲ့တာဝန်ဖြစ်တဲ့ဒီအထောက်အထားတွေပေါ်စစ်စစ်သုံးသပ်မယ်သူရအုပ်စုတွေခွဲမယ်ပြီးတော့အနာဂတ်မှာဥပဒေကြောင်းအရလိုတဲ့နေရာတွေမှာအသုံးပြုနိုင်ဖို့အစဉ်နဲ့သိမ်းဆည်းထားဖို့ပါအခုလိုရှေ့ဆက်ဖြစ်လာနိုင်တဲ့အထက်မှာနိုင်ငံကခုံရုံးနေအပြင်ပြည်တွင်းတရားရုံးတွေလည်းပါဝင်ပါတယ
်ဒါအပြင်နောက်ပိုင်းမှာဖြစ်လာမယ့်ဒီတရားဆွဲနိုင်ဖို့အစဉ်မရောက်ခင်လက်ရှိကာလမှာမြန်မာအစိုးရရှေ့ဆက်သွားမယ့်အပေါ်တက်ရောက်နိုင်ဖို့ကိုလည်းရှေ့နေကြီးပေါ်ထရာက
Administrative Council which is just the military high command is
စစ်တပ်ပိုင်းအမေဘေးအဖွဲ့ဖြစ်တဲ့ဒီအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တွေအနေနဲ့သူတို့ဟာပြည်ထောင်စုသမ္မတမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်လာပါပြီလို့နိုင်ငံတကာဥပဒေတွေကိုလိုသလိုကိုးကားပြီးတခြားနိုင်ငံတွေကိုပြောလာနေပါတယ်ဒီနေရာမှာဘယ်လိုအစိုးရပဲဖြစ်ဖြစ်သူပြောသလိုသွားထောက်ခံနိုင်မရင်အခုအထောက်ထားတွေမှာပါတဲ့အရသားတွေပေါ်စနစ်တကျနဲ့ရဲရဲဆက်ဆက်ကျူးလွန်တာတွေကိုသဘောတူထောက်ခံကူညီပေးသလိုဖြစ်ပြီးတကယ်ကိုဒုက္ခကြုံလာရမှာကိုစိုးရင်ရပါတယ
်။ဒါအပြင်ဥပဒေပညာရှင်ကြီးဗော်ထရာကနောက်ရှေ့ဆက်လုပ်ဖို့ပြင်ထားမှုအပေါ်မှာလည
်းမြန်မာ through the CRPH
မြန်မာရသားအစိုးရအနေနဲ့ CRPH ကနေတဆင့်ကျွန်တော်တို့ဥပဒေအကျိုးဆောင်အဖွဲ့ကိုဖေဖော်ဝါရီတရက်နောက်ပိုင်းအရသားတွေပေါ်ကျူးလွန်မှုတွေမှာနိုင်ငံတကာဥပဒေကြောင်းနဲ့ပတ်သက်တာတွေအကြံပေးဖို့ကိုစားပြုပေးဖို့မှားရတာပါဒါတွေကိုစတင်လှုပ်ဆောင်နေပါတယ် CRPH အနေနဲ့အခုလိုကုလသမဂ္ဂအဖွဲ့နောက်ပြီးတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့အခြားအေဂျင်စီတွေအပါအဝင်အခြားအစိုးရတစ်ဖွဲ့ချင်းနောက်အဖွဲ့အစည်းတွေတစ်ခုချင်းစီနဲ့အစုလိုက်တွေပါပါတယ်ပြီးတော့အခုပါတဲ့ပုံကိုယ်တွေနဲ့လည်းတွဲဆောင်သွားတဲ့နေရာမှာနိုင်ငံတကာကိစ္စရပ်တွေနဲ့ပတ်သက်ပြီးစနစ်တကျဆုံးဖြတ်နိုင်ဖို့အကြံပြုကူညီသွားရည်ဖြစ်ပါတယ
်တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကမြန်မာရေးစိုးရင်ဖိအားပေးနေတဲ့ကြားကမြန်မာစစ်တပ်ဘက်ကတော့ဆန္ဒပြသူတွေအပေါ်ပြစ်ခတ်နှိမ်နှင်းမှုတွေဇက်တိုက်တိုးလှုပ်လာနေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင
်ဗျ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA Season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအဖက်စင်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတခါရန်ကုန်ကဆက်သွယ်မေးမြန်းတစ်ခုကြားကြားမှာပါ။ VOA ပါဝင်နိုင်ငံကသတင်းဌာနတွေနဲ့အတံလွှင့်ဌာနတွေကထုတ်လွှင့်နေတဲ့သတင်းတွေအစီအစဉ်တွေကိုဖမ်းယူကြည့်ရှုနိုင်တဲ့ PSI ဂျူရုဆလောင်တွေကိုရန်ကုန်မြို့အပါဝင်မြို့တော်တော်တော်များများမှာအာဏာပိုင်တွေကလိုက်လံထုတ်သိမ်းနေပါတယ်။ချင်းပြည်နယ်၊ကရင်ပြည်နယ်တွေမှာထဲကရက်ွက်တွေမှာလည်း PSI ဂျူရုဆလောင်တွေကိုဖြုတ်ဖို့လမ်းတွေတဲလိုက်လံကြီးညာနေတယ်လို့ဒေသခံတွေကပြောပါတယ်။အပြည့်စုံကိုမဆုမွန်ကတင်ပြပေးပါမယ်။
မြန်မာနိုင်ငံတဝန်းပြည်သူအတော်များများတက်ဆင်ကြည့်နေကြတဲ့ PSI ဂျိုရုဆလောင်းတွေကို AR တိုင်းနဲ့မွန်ပြည်နယ်တွေကမြို့နယ်တချို့မှာဧပြီလ10ရက်နေ့ကလေးကလိုက်လံပြီးတော့ဖြုတ်ခိုင်းနေတာအယောင်းဆိုင်တွေမှာတင်းစီနေတာတွေကိုအာနာသိန်းစေုပ်ချုပ်ရေးကောင်စီကလှုံ့ဆော်နေပါတယ်။တောက်ကြနေမှာလည်းရန်ကုန်တိုင်းအလုံမြို့နယ်၊လှိုင်သာယာမြို့နယ်နဲ့လမ်းမတော်မြို့နယ်တွေကနေနေမှာတက်ဆင်ထားတဲ့ PSI ဂျိုရုဆလောင်းတွေကိုအိမ်မော်အထိအာနာပိုင်တွေကတက်ပြီးတော့လိုက်ဖြုတ်သိမ်းနေပါတယ်။ အခုလိုမျိုးအိနေမှာတက်ထားတဲ့ပြည်ဆိုင်ဂျိုရုဆလောင်းတွေကိုလိုက်ဖြုတ်နေပေမဲ့ဘာကြောင့်ဖြုတ်သိမ်းတယ်လဲဆိုတဲ့အတိအကျအကြောင်းပြချက်မပေးဘူးလို့ဖြုတ်ခံရသူတွေကပြောပါတယ်။အာနာသိန်းထားတဲ့စစ်ကောင်စီကလုပ်ငန်းခွင်လုပ်ခွင့်ရက်ခဲ့တဲ့မြစည်းမတရင်ဌာနနဲ့ဒီဗီဗီအတန်းထွင်ဌာနတွေကစက်ပြီးတော့ပြနေတဲ့သတင်းစီစဉ်တွေကိုပြည်ဆိုင်ဂျိုရုတွေကနေစက်ပြီးတော့ဖမ်
ตัวมันเองก็ช่วยโอกาสนี้คือว่าสิ่งเวลาเวลาเนี่ยจะมีเฉพาะลูกดีรู้ตัวดูเทนเนอร์หรือพอแต่ก็ต้องมาตัวเฉพาะลูกดีเนี่ยไอ้ตรงนี้แล้วเนี่ยจะมีเฉพาะลูกดีรู้ตัวดูเทนเนอร์หรือพอแต่ก็ต้องมาตัวเฉพาะที่ยักษ์สายสลองกิซาร์ดีเวทีสีมุกเดทกิซาร์ดีไอ้เนี่ยมาช่วยเดทกิซาร์ดีก็เทนเนอร์จะมาบูสก็ตัวตัวตัวย้อนไล่เด็กก็ช่วยที่บูสีแบบมาจ้ารอตัวไล่ช่วยเด็กก็ย้อนไล่บูสีแบบลูกดีจ้ารอไล่ช
ယ်လို့ Facebook လူမှုကွန်ရက်မှာရေးတင်နေကြပေမဲ့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူးမြန်မာနိုင်ငံမှာ VOA မျိုးစိမ DPP စတဲ့သတင်းဌာနတွေကထုတ်လွှင့်ပြသနေတဲ့သတင်းတွေကိုဖန်ယူကြည့်နိုင်တဲ့ PSI ဂျိုလူစလောင်းတွေကိုအာဏာသိမ်းထားသူတွေကလိုက်ပြီးတော့ဖြုတ်ခိုင်းနေတာပါကရင်ပြည်နယ်ဖမ်းမျိုးနယ်တွေကရက်ွက်တွေမှာလည်း PSI စလောင်းတွေကိုဖြုတ်ပစ်ဖို့အာဏာပိုင်တွေကလိုက်ပြီးတော့နှိုးဆော်ခဲ့ပြီးတော့တချို့ကတော့စိုးရိမ်လို့ကြိုးပြီးတော့ဖြုတ်သိမ်းထားနေကြတာရှိပါတယ်
အမေကလည်းတကယ်ကြီးတယောက်လမ်းပြောလို့တော့ပေါ့ကျွန်တော်တက်ထားရတာပေါ့ဖြုတ်ထားလိုက်လောလောဆယ်တော့အဲ့လို live ပြီးတော့ဟိုအခိုင်အတာတော့တော့မရှိသေးမရှိသေးဘူးတော့ဟိုရက်ကတော့လာတော့ပြင်ညာသွားတယ်ပြောတယ်လာပြင်ညာသွားတယ်ကျွန်တော်လည်းမသိလိုက်ဘူးကျွန်တော်လည်းပြင်ရောက်နေမှာမဟုတ်ကျွန်တော်လည်းတွေးမှဆိုတော့
ပြီးခဲ့တဲ့ရက်တွေကဂျိုရုဆလောင်းနေဖြုတ်ဖို့လိုက်ပြီးတော့နှိုးဆော်နေတဲ့ချင်းပြည်နယ်ပလောဝါမြို့မှာတော့တောက်ကြနေမှာမဖြုတ်လဲရတယ်ဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်လို့ပလောဝါမြို့ကတူက VOA ကိုပြောပါတယ
်ဖြုတ်ခိုင်းတာကဒီတက်ကထင်တယ်ဆိုကျွန်တော်ပြကြတာအုံရှိုးရေမုံကတည်းကစဉ်ပြတာပေါ့သူတို့အုံရှိုးမုံကဟိုအပိုင်းမှာသူ့အစူရဲကွက်နဲ့သူနေပြောတာပေါ့ပြောတော့ရွာဆော်တော့អော်တာပေါ့ဆိုရမယ်ပါနေအဲ့လိုမျိုးဟိုဒီကတော့ PSN စလောင်းတွေကိုဖြုတ်ရမယ်အဲ့လိုပြောတယ်ပြီးတော့အဲ့လိုမျိုးမဟုတ်ပင်းနဲ့စက်ဟိုစလောင်းမဖြုတ်နဲ့စက်ကိုပဲဖြုတ်ပြီးတော့ရေးစက်မှအဲ့ရမယ်အဲ့လိုမျိုးပြောတယ်ဒီနေ့မနေ့ဒီနေ့မနေ့ပြတာကဖြုံလို့မဖြုံနဲ့အကျက်လည်းမတန်နဲ့ဟိုအခုဒီကဒီဘက်မှာတော့ PSS လောင်းချင်းမှာဟိုအလေးမရဘူးမစ္စိမာတော့ဟိုဒီဒီလေးမရဘူးဆိုတော့ဖြုတ်ရမလို့တော့ဘူးအဲ့လိုမျိုးပတင်းတွေလည်းကြားနေရတော့အဲ့လိုရက်ကွက်အရှုံးမတရားပြောတယ်ဖြုတ်ဒါဆိုရင်ဖြုတ်ရမလို့ဘူးဒါမရဘူးဆိုတော့ဒီကံပေးထားလိုက်တော့အဲ့လိုမျိုးလည်းပြောတယ်အရှုံးမတရားက
စာသာပရင်းတွေတုန်းကတော့ AR တိုင်းနဲ့မွန်ပြည်နယ်တဲကမြို့နယ်တချို့မှာ PSI ဂျိုလူစလောင်းကိုအိမ်နေမှာလိုက်လံဖြုတ်ခိုင်းတာအယောင်းဆိုင်တွေမှာတိမ့်စီတာဆက်မရောက်မှုသတိပေးခဲ့တာတွေရှိပါတယ်။ VOA မင်းကြီးမှ DPP စတဲ့သတင်းဌာနကထုတ်လင်းနေတဲ့သတင်းတွေကိုဖန်ယူကြည့်ရှုနိုင်တာကြောင့်အခုလိုလိုက်လံဖြုတ်သိမ်းနေတာဖြစ်ပြီးသတင်းမောင်ချဖို့အာဏာသိမ်းစရုပ်ချုပ်ရေးကောင်စီဘက်ကကြိုးပမ်းနေတယ်လို့ပြည်သူလူထုကြားမှာတော့ပြောဆိုနေကြပါတယ်ရှင်
။မဆုမုံကပြောပြပေးတော့တာပါ။တော်တော်ရှင်တွေအခုကြားနေရတဲ့တော်ရရှိနေအခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ်။မကြာခင်မှာ MacMute ရဲ့အမျိုးသမီးကဏ္ဍနဲ့ Docking မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံး MacMute ရဲ့အမျိုးသမီးကဏ္ဍကိုကြားကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်ရနာတင်ခဲ့တဲ့ February 10ရက်နောက်ပိုင်းဖန်စီတင်းသိမ်းခံရသူတွေထောင်ထဲချီရှိနေပြီးတော့အထက်မှာဖန်စီသားသူတွေကိုဘယ်ကိုခေါ်ဆောင်သွားလဲဆိုတာမသိရသူတွေမတရားသဖြင့်တရားစွဲဆိုခံထားသူတွေအများပြားရှိနေတယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကပြောဆိုကြပါတယ်။ဒီလိုလူတွေပြန်လို့လာဖို့အတွက်တင်းအတွက်ရှိနေများအဖွဲ့ကဥပဒေရေးရာအကြံဉာဏ်တွေကိုအခမဲ့ပေးတာအခမဲ့အမှုလိုက်ပါဆောင်ရွက်ပေးတာတွေလုပ်ပြီးနေပါတယ်။ဘာကြောင့်အခုလိုဆောင်ရွက်ပေးနေပါလဲ။ဘယ်လိုအမှုတွေကိုအဓိကလိုက်ပါကူညီပေးနေပါလဲ။ဘယ်လိုအခြေအနေတွေကအဓိကကြုံတွေ့နေရသလဲဆိုတာတွေကိုတင်းအတွက်ရှိနေများအဖွဲ့ကတရားလွှတ်တော်ရှေ့နေဒေါ်သွဲဆိုးကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ကင်ဘူတွေကတင်ဆက်ပေးတာပါတယ်။
တွေ့ဆူရူကအခုဒီမြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီအဖမ်းခံရတဲ့သူတွေကိုကျင်းထောင်နေရဲစခန်းတွေရှိမှသွားပြီးတော့မှဒီသူတို့နဲ့ပတ်သက်ပြီးတော့အမှုကိုလိုက်ပါအကူအညီဆောင်ရွက်ပေးနေတယ်ဆိုတာတွေသိရပါတယ်။အဲဒါဘယ်လိုလုပ်ဖြစ်ကြတယ်ဘယ်လိုပုံစံနဲ့အခုအကူအညီတွေပေးနေတယ်ဆိုတာလေးကိုကျွန်တော်အရင်ဆုံးပေါ့နော်အချင်းချင်းလေးနည်းနည်းတော့အရင်ပြောပြပေးပါလား
။ဟုတ်ကဲ့ပါဆက်။ကျွန်တော်တို့ကတော့ဒီဆေးအာဏာသိမ်းပြီးတဲ့အချိန်မှာတော့26ရက်နေ့မှာကျမတို့တွေကဆရာမနှစ်ယောက်ကဒီအင်းချိန်ထောင်ရှိကိုတွားတယ်အာတွားပြီးတော့မှဒီမှာဖိုက်ကြီးခံရတဲ့ပြည်သူတွေရှိနေတယ်ပေါ့နော်ရှိနေတဲ့အချိန်မှာကျမတို့တွေဘယ်လိုကူညီကြမလဲလို့သူတို့တွေးနေတယ်အာတွေးနေတဲ့အချိန်မှာအဲ့လာမှာဆိုလို့ရှိရင်ဒီအရင်တစ်နှစ်အတိုင်းပဲပေါ့ဒီကြိမ်ကောင်းနေပြီးတော့ဖောင်နေပြီးတော့ပြည်သူရဖို့တွေအဲ့လိုမျိုးတွေကိုလုပ်နေတာလေတွေးရတယ်တွေးရတဲ့အတွက်ကြောင့်မလို့ကျမတို့ကအော်ပြည်သူတွေကဆင်းရဲဒုက္ခအစိတ်ဆင်းရဲမှုနဲ့ကြုံနေရတယ်ကြုံနေရတဲ့အချိန်မှာငါတို့ဘယ်လိုကြည်နေကြမလဲဆိုပြီးတော့စဉ်းစားကြတယ်ပေါ့စဉ်းစားတဲ့အချိန်မှာကျမတို့ကတော့ဟမ်ငါတို့နောက်နေ့တက်လို့ရှိရင်လာမယ်ကိုအမှုတွေကိုဒီအင်းစိန်ထောင်ရှိပဲချင်းလိုက်မယ်သူတို့အင်းစိန်ထောင်ထဲမှာဖမ်းခံရသူတွေအတွက်အဝေကားတွေအစားအသောက်တွေပေးလို့ရရင်လည်းငါတို့ကတခါတည်းပြည်ပြီးတော့ငါတို့ကကျမတို့ကတော့ဒီလိုဥပဒေဝင်ဆောင်မှုကိုပေးမယ်ဒီလိုချိန်မှာလည်းကျမတို့ကဒီကိကာလာဖြစ်တဲ့အပြင်အရှိတ်အဝါမှာဆိုလို့ရှိရင်ကိုဗစ်ကြောင့်မို့လို့ပြည်သူတွေကဒီစီးပွားရေးကျက်တယ်နေတယ်ဒါကြောင့်မို့လို့အခမဲ့ကူညီပေးမယ်ပေါ့စေတနာမြတ်တာတက်တက်နဲ့ကူညီပေးမယ်ဆိုပြီးတော့ကျမတို့အဲ့လိုမျိုးလေးစိတ်ထဲနဲ့ကျမတို့တကယ်တမ်းပေါ့နော်တောင်းရအဲ့လိုမျိုးစူးစီးနေသွားတယ်ဒါလေးကကျမတို့အစပြီးတော့ဒီလုပ်ငန်းလေးကိုလုပ်ဖြစ်တဲ့အကြောင်းလေးပါဟုတ
်ဟုတ်ကဲ့အဓိကဘလို့အကူအညီတွေကိုပေးရတာရှိပါတယ်ရှင်ဘလို့အမှုတွေနဲ့ဆွဲဆိုခင်ရတာများပါလေရှင
်ဟုတ်ကဲ့ကျမတို့ဒီဖန်ဆီးခင်ရသူတွေကိုဆက်ဆက်ပြီးတော့ဖန်ဆီးတဲ့အချိန်မှာဘယ်နေရာမှာထားလဲပြီးတော့မိသားစုတွေကတက်တက်လန့်လန့်နဲ့ဘယ်လိုက်ရမလဲပေါ့နော်မသိနေဘူးမသိနေတဲ့အတွက်ကြောင့်မလို့ဒီမှာဆိုလို့ရှိရင်ဆက်ဆက်ပြီးတော့ဖန်ဆီးပြီးတော့ဒီနေ့ဒီနေ့ကဖန်ဆီးပြီးထားတဲ့သူတွေကိုဒီလိုအချိန်ပေါ့နော်ညာဘက်အချိန်လေးကြာလို့ရှိရင်အင်းစိန်ထောင်ပို့တယ်ပို့တဲ့အတွက်ကြောင့်မလို့နောက်နေ့မနေ့ဆိုလို့ရှိရင်မိသားစုတွေကဒီအင်းစိန်ထောင်မှာလာပြီးစုံစမ်းနေမြဲတာပေါ့ဒီနေ့နဲ့ချိန်မှလည်းဒီလေကိုရောက်လားမရောက်လားဆိုတာတချို့ကမသိနေကြဘူးပေါ့နော်အဲမသိနေတဲ့အတွက်ကြောင့်မို့လို့အထက်ထဲမှာဖမ်းထားတဲ့လူတွေကဘာမှအချိန်မပြေနိုင်ဘူးဒါကြောင့်မို့လို့လမ်းစုံစမ်းစုံစမ်းနဲ့သူတို့ကိုကူညီပေးကြတာပေါ့ဟုတ်
အဲ့သူတို့ကိုဥမာတချို့ဆိုရင်တော့ဒါတရားစွဲခံထားတဲ့အမှုတွေဆိုလို့ရှိရင်ဟောအဲ့ဒီအမှုမှာဘယ်လိုပုံစံနဲ့လိုက်ပါဆောင်ရွက်ပေးလဲ
ဟုတ်အမှုဖွင့်ခံရတယ်ပေါ့နော်တရားစွဲခံရပြီဆိုလို့ရှိရင်ကျမတို့အခုအင်းချိန်ထောင်ထဲမှာယာယီတရားရုံးပေါ့အဲ့လိုမျိုးရှိတယ်အဲ့ယာယီတရားရုံးမှာအမှုတွေတရားစွဲတင်တယ်အမှုတွေကိုဇမန်ပေးတဲ့အဆင့်ကြီးရောက်နေပါပြီဟုတ်ကဲ့အဲ့အခုကျန်နေတဲ့အမှုတွေရောထပ်ပြီးတော့မှဖမ်းဆီးထားတဲ့သူတွေရောသူကအများစုကတော့ပုံမှန်905 dash ကတည်တက်ပါတယ်ဆရာမအခုလက်ရှိတော့ဆရာမအဲ့လူတွေလိုက်ပါကူညီတောင်းရပေးနေတာလက်ရှိတဲ့သူတွေလည်းကျမတို့ကဘယ်မှာရှိနိုင်လဲဆိုတော့ information တရင်အချက်လက်ကိုကျမတို့ပေးတယ်ရှိနိုင်တဲ့နေရာပေါ့နော်အခုလက်တော့ဆိုအများစုဆိုလို့ရှိရင်ဖမ်းဆီးပြီးတဲ့အချိန်မှာစူပီတာဘက်မှာရှိတဲ့ဒီအကျဉ်းတောင်လေးခေါ်တယ်အဲ့ဒီဘက်ကိုခေါ်သွားပြီးတော့မှအဲ့ဒီမှာသူတို့နေမြန်းနာလေးတွေရှိတာလေးတွေနေမြန်းပြီးတော့မှဒီအင်းချိန်ထောင်ကိုပို့ပေးပါလေအဲ့ဒီအင်းချိန်ထောင်ကိုရောက်သွားပြီးပြီအဲ့ချိန်မှာသူတို့တရားစွဲခံရပြီပုံမှန်တက်ခံရပြီအဲဂျမန်ဘယ်နေလဲပြောပြီးဆိုတာနဲ့ကျမတို့ကတော့ဥပဒေဆိုင်ရာအကူအညီကိုကျမတို့ပေးပါလေရှင့
်ဒေါက်တာဆူရူအနေနဲ့အတားကအခုအချိန်မှာတကယ်တော့တော်တော်ခက်ခဲနေတဲ့အချိန်မျိုးကြီးမှာကို့အတွက်လေနော်အချိန်မီကိုလည်းအနေနဲ့ပေးနိုင်တဲ့အနေအထားမျိုးရှိနေတဲ့ကြားရဒါကိုဘာကြောင့်အခုလိုလိုက်ပါဆောင်ရွက်ပေးနေရပါလဲရှင
်ဟုတ်ကဲ့ကျမတို့ကတော့အခုလိုအချိန်မျိုးမှာဘာလို့လိုက်ပေးနေရလဲဆိုလို့ရှိရင်ကျမခံယူချက်ပေါ့နော်ဒါကျမတယောက်တည်းခံယူချက်ပါဒီအချိန်မှာကျမကိုသူတို့အနေနဲ့ပြုလိုက်မယ်အခုခုနဲ့လုံလိုက်လို့ကျမပြေသွားပြီဆိုရင်ကျမမလုံနိုင်တော့ဘူးဒါကြောင့်မို့လို့မပြေခင်ကျမဒီအလုပ်ကိုကျမအကောင်းဆုံးလုပ်သွားမယ်လို့ကျမအဲ့လိုခံကြက်ထားတယ်။ကျမရဲ့တငယ်ချင်းတွေအားလုံးလည်းမိစေတွေအားလုံးလည်းဒီလိုခံကြက်ထားလိမ့်မယ်လို့ကျမပြောလင့်မယ်ပေါ့နော်။အဲပြီးတော့ကျမတို့ကဟိုတရင်အောင်ဖောက်ဖြတ်တယ်လို့ပဲဆရာမရဲ့ဒီမှာငါတို့ကိုဖမ်းဆီးခြင်းနဲ့ဖမ်းလိုက်ပါ။ရင်ဆိုင်ဖို့အဲ့ဒါနဲ့အဲ့လိုမျိုးစိတ်ကြက်နဲ့ကျမတို့ခံယူချက်နဲ့ကျမတို့ဒီအင်းစိန်ထောင်လေးအကျဉ်းစခန်းနေရဲစခန်းနေကိုတွားပြီးတော့ကျမတို့လိုက်ပါကူညီဆောင်ရွက်ပေးနေတာပါ။ဟုတ်ကဲ့။
အခုလိုလိုက်ပါဆောင်ရွက်ပေးနေတဲ့အချိန်မှာရောတစ်ဖက်ကပေါ့နော်အခုလက်ရှိဟိုအာဏာကိုယူထားတဲ့သူတွေဘက်ကနေပြီးတော့ကိုယ့်ကိုဟန့်ထားတာမျိုးပဲဖြစ်ဖြစ်ချင်းချောက်တာမျိုးပဲဖြစ်ဖြစ်ပေါ့နော်ကြုံရတာရောရှိပါသလားရှင
်ဟုတ်ကဲ့အခုအချိန်နေပြီးတော့ကျမတို့အဲ့လိုမျိုးမကြုံရသေးဘူးမှလာပြီးတော့မှအမှုတွေကြီးထားတဲ့မှာ
ဒီလိုမျိုးတမားတို့ကိုစောင့်ကြည့်နေတယ်တတင်းအချက်လက်တွေတမားတို့ဘာတွေလုပ်နေလဲဆိုတာကိုတို့လာကြည့်တဲ့သဘောမျိုးတော့ရှင်းနိုင်နေလို့တမားထင်မြင်မိပါလေရှင့်အဲ့လိုလဲဆိုတော့တမားတို့ကအေးတိန်ထောင်ရှိကအလက်ဖောင်းပေါ်မှာပဲဟိုတမားတို့လက်ပေးနေတာလေဟိုပြီးတော့ပြည်သူလူထုဘယ်သူလဲလာတမားတို့အကုန်လုံးမြင်နိုင်တယ်အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးတွေတော့ရှိလာနိုင်တယ lu pyo de a la tin a twet shi ni mya a phwe so ra phwe lai da go pyo da la shin
oh ho de a la ga le le tamaru wa lou da lou lai da tamaru a shi ni tane zin ni tong ya bo no ta pi lo a lo myo myo le lou ni de lou ni de chein ma tamaru di chang da ni bo tong ye ni ma chang da ni phan khan a de a i phan khan a de chein ma di tet ka ni chang da ni pa de a i ya ma tet ka du pa ma kha ta u ya ni pi lo ma tamaru yin a yan le sa de gung yu de a lo myo a ni ne ตัวนี้ก็มาเต็มใจชื่อเนี่ยเป้ปฏิบัติเอกุณีเป้นี่ล่ะอาคาเมกุณีเป้นี่ล่ะดาริยาเลซ่าแท้แก่ปู่กูฤดูท้ายแก่ปู่กูฤดูแล้วตะมารุโหลเต็มใจชื่อเนี่ยสุบิรมาตัวเนเมกระมุ่ตัดไล่ตาบ่ตัดไล่ได้เฉยมาตะมารุอ่ะเลยเฮ้กระมุ่ไข่ยาเรางารุดูมีนี่เนเมกระมุ่ตัดไปเลยงารุดีเนเมนี้อ่ะเลยงารุอภัยเนี่ยกดติเว้ยสุบิรมาตะมารุอ่ะดีอภัยนี้เนเมขึ้นล่ะล่ะหอดเจ้าเออสาก็ดาอภัยซี้ยังไม่เข้าไปเนี่
လွတ်လာတဲ့သူတွေရောတော်တော်များများရှိပါလား
ဟုတ်ကဲ့ရှိတယ်မဟိုတော်တော်များများတော့ကျမတို့ကိုယ်ကြီးပေးလိုက်လို့လွတ်လာတာမျိုးပေါ့နော်အဲ့လိုမျိုးတွေရှိတယ်ခလေးတွေလည်းရှိတယ်တော်တော်များများတော့အခု3ချိန်လွတ်တယ်ပေါ့3ချိန်လွတ်တဲ့တည်းမှာဆိုလို့ရှိရင်ပထမဆုံးကဆိုပြီး900ကျော်လွတ်တယ်ပြောတယ်ဒုတိယကတော့600ကျော်628ယောက်ကျော်လာမျိုးလွတ်တယ်တတိယကတော့322ယောက်အဲ့လိုမျိုးလွတ်တယ်အဲ့ဒီထဲမှာဆိုလို့ရှိရင်ကျမတို့တွေရဲ့အမှုတွေဒီအများကြီးရတယ်ကျမတို့ဒီမှာအကျဉ်းနေတယ်ကျမတို့ကိုယ်ကြီးဆောင်ရွက်ပေးလိုက်တယ်အဲ့လို့ဒီလိုက်လို့လက်သွားတဲ့သူတွေကတော့အဲ့ဒီကတော့အုပ်စုတုပ်စုချင်းပါဆိုတော့ပုံပုံတော့နှစ်ပုံလောက်ကတော့ကျမတို့တွေကလူတွေပါတယ်လို့ကျမတို့သုံးသပ်နေတယ
်ဟုတ်ကဲ့ရှင်အဲ့တော့ဆက်ပြီးတော့ကအခုဒါဒီဥစ္စာကိုဆက်ပြီးတော့နောက်ထပ်ကလုပ်သွားမယ့်အခြေအနေရှိတာပေါ့နော
်ဟုတ်ကဲ့အခုအခြေအနေကြီးကတော့ကျမတို့အဲဒီအခြေအနေမှာကိုဗစ်ကြောင့်အမှုတွေလည်းရပ်ဆိုင်းထားရတယ်တခြားပေါ့နော်ဒီအနာရယူပြီးနောက်ပိုင်းမှာဒီအခြေအနေကြီးတော့ကျမတို့သူတို့ကိုဆက်လက်လိုက်ပါကူညီဆောင်ရွက်နေဦးမှာပါမှာ
ဟုတ်ကဲ့ပါအကယ်၍မြန်တစ်ဖက်ကနေပြီးတော့မှဒါကိုမလုပ်ဖို့ဟန့်တာတာကိုချိန်ချောက်တာကိုကြုံလာခဲ့ရင်ရောရက်ပြစ်လိုက်မလားဆက်လုပ်ကြမှာလားရှင
်အဲ့ဒါတော့ကျမတို့အဖွဲ့အစည်းနေရတော့ဒါကကျမတို့ရှင်းနေဒီမှာလက်လက်တဲ့ခံယူချက်ရှိတယ်ယုံကြည်ချက်ရှိတယ်ပေါ့ဒီအလုပ်ကြီးကိုဆက်မလုပ်ဖို့တော့ဘယ်သူမှတော့အစာရှိလို့ရှင်ကျမတို့ရဲ့စိတ်ကတော့အဆုံးနဲ့ရှိမှာပဲအဲ့ဒါကြောင့်မလို့အစာရှိတဲ့အတွက်ကျမတို့အဆုံးထိလိုက်မယ်လို့ယုံကြည်ချက်ထားပြီးသားဆက်မှာဟုတ်
ဟုတ်ကဲ့ပါရှင်အခုတငယ်ချင်း3ယောက်စုဖြစ်တယ်ဆိုတော့အခုချိန်မှာစလုပ်ကြပါမယ်
တလာပိုင်း20နဲ့6ရက်9ရက်အလောက်တုန်းလေးရမှာဟုတ
်တလာကျော်လောက်ကိုဖြစ်သွားပြီပေါ့နော်စပြီးတော့လုပ်ခဲ့တာ
ဟုတ်ကဲ့ပါဟုတ်ဆ
ိုတော့ဒီကာလအတွင်းမှာဟိုမှာဆော့ဆော့ပြောသလိုဆိုလို့ရှိရင်လွတ်မြောက်လာတဲ့သူတော်များများအောင်ဆိုတော့ဒါပြောရမယ်ဆိုရင်တော့တငယ်ချင်း3ယောက်နဲ့စုလိုက်တယ်ဆိုပေမဲ့တော်တော်လေးကြီးရရောက်ကူညီပေးနိုင်ခဲ့တယ်လို့ပြောလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခုနောက်ပိုင်းကျတော့လေကျမတို့ကကျမတို့လိုပဲစိတ်ကူကိုယ်တငယ်ချင်းတွေရှိတယ်ရှိနေဆရာဆရာမတွေရှိတယ်ဖွဲ့စည်းတွေလည်းရှိကြတယ်ပြီးကြတော့ကျမတို့အမှုတွေလက်ခံဆောင်ရွက်ပြီးတော့မှအခုရှိနေပေါင်း30ကျော်ကျမတို့အဖွဲ့ထဲမှာရှိတယ်အနောက်ကနေပေါ့နော်ကျမတို့အမှုတွေကိုလိုက်ပါကူညီပေးနေတဲ့ရှိနေ30ကျော်ရှိတယ်ဆရာမဟုတ်ကျမတို့ဒီတင်တဲ့ရှိနေများအဖွဲ့ဆိုတာကဒီအခြေအနေမျိုးမှာဒါပေါ်ပေါက်လာတဲ့အဖွဲ့ဖြစ်တယ်အဲနောက်ရှိဆက်ပြီးတော့ဆက်လက်တည်တဲ့နေနေလို့ကျမတို့မပြောနိုင်ဘူးကျမတို့ဒီကိစ္စတွေအောင်မြင်မြင်ဖြစ်သွားပြီဆိုတာနဲ့ကျမတို့လည်းဒီအဖွဲ့ကြီးရရှိချင်မှရှိတော့မှာပေါ့ဗောနော်နောက်တစ်ချက်ကကျတော့ကျမတို့ဟိုကိုယုံကြည်မှုနဲ့ဆိုပဲကျမတို့ဒီဥပဒေဆိုင်ရာအကူအညီပေးမယ်ကျမတို့ကစမ်းသမျှလိုက်ပါကူညီဆောင်ရွက်ပေးမယ်လို့ကျမတို့ကတော့အရင်ကြီးချက်အပြေထားပါတယ်လို့ဟု
တ်ကျေးဇူးများကြီးတင်ပါတယ်အခုလိုချင်းပေးဖြစ်ကြလို့ရတယ
်မကင်မီတို့ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒေါခင်မျိုးသက်စီစဉ်နဲ့သိပ္ပံနဲ့နှီးပညာစီစဉ်ကိုနားဆင်ရမှာပါမြမနွေဦးတော်လိုင်းရဲ့သပိတ်တွေကိုဖြိုခွဲရမှာလုံချုံရေးတပ်ဖွဲ့ဝင်တွေအထူးအသုံးပြုနေကြတဲ့မျက်ရည်ဟိုဘုံတွေရဲ့သဘောတဘာဝတဲအောင်မှုအန်ဒရယ်နဲ့ဘလူကာကွယ်ရမယ်ဆိုတဲ့အကြောင်းကို American စစ်တပ်ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်
မြန်မာငွေဥတော်နိုင်ရေးမှာအာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုကြီးစစ်တွေ၊ရာဘာကြီးတွေ၊ညှဉ်းပန်းရုံဘုံတွေနဲ့ပြစ်ခတ်ဖြိုခွဲပါတယ်။ဒီညှဉ်းပန်းရုံဘုံတွေအပြော့တော့အောင်တနက်နေ့ချင်းပြပစ်နေတဲ့စစ်သားနဲ့ရဲတွေသူတို့ကိုမမြင်အောင်ဆန္ဒပြသူတွေကမိတ်သက်ဆေးဘူးတွေကိုတွင်တွင်တုံးခဲ့ကြပါတယ်။ဒီလိုသုံးတာဟာဘယ်လောက်အန္တရာယ်ရှိပါသလဲ။သဘာဝဝန်ချင်အင်ဂျင်နီယာဒေါ်အေးဂျီကိုမြင်နေပြီးတင်ပြပေးပါတော့
ကျမဟိုဒီလေကောင်းလေးတွေကစစ်သားတွေလာလို့ရှိရင် तू ကမိသက်ဘူးကြီးကိုဖြန့်လိုက်တယ်ဖြန့်လိုက်တဲ့ခါမှာ तू ကဟိုစနိုးလိုပဲအဖြူအောင်ကြီးဖြစ်သွားတယ်ဖြစ်သွားပြီးတော့ငင်ခွင်းကားတဲ့သဘောမျိုးပေါ့နော်အဲ့လိုလုပ်လိုက်တယ်အဲ့တော့စိတ်ထဲမှာထင်နေတာတော့အဲ့ဒါကဒါကာဗွန်ဒိုင်အောက်ဆိုက်သုံးတဲ့မိသက်ဘူးအမျိုးအစားပဲဖြစ်နိုင်တော့တယ်လို့ထင်တယ်။ဘာလို့ तू ကလည်းနောက်ပြီးတော့ဟိုအွန်လိုင်းလိုဟာမျိုးကြီးလည်းရှိတယ်။ तू ကကာဗွန်ဒိုင်အောက်ဆိုက်ကို तू ကအဖွားကြီးလို့ဖြစ်သွားအောင်လုပ်ရတာ။ तू ကသူ့ဒီဇိုင်းနဲ့ပေါ့နော်။အဲ့လိုမျိုးလုပ်တယ်။အဲ့တော့ငကူကကာဗွန်ဒိုင်အောက်ဆိုက်ကအရေးကနေပြီးတော့ပရက်ရှာလည်းဟိုဖိအားလည်းတော့ရော့သွား तू ကတန်ဝင်ပြန်ဖြစ်သွားတာ။အဲ့လိုထင်တော့စိတ်ထဲမှာဒါဒီလိုမိသက်ဘူးအမျိုးအစားလို့ထင်နေတာပေါ့နော်။ဟိုပမာဒီမှာတကယ်လို့တာတော့ဘလို့အမျိုးအစားလဲတော့မသိဘူးဒါပေမဲ့စိတ်ထဲမှာအဲ့လိုထင်နေ
တကယ်တော့သူတို့တွေကဒီရဲတွေစစ်သားတွေလာလို့ရှင်သူတို့မမြင်အောင်လို့ကာကွယ်ရအောင်လို့လှုပ်လိုက်တဲ့သဘောထင်တယ
်ဟုတ်တယ်သူတို့ကကာပါယူလိုက်တဲ့သဘောသူကထွက်လာလို့ရှင်စနိုးလိုပဲနှင်းလိုပဲကာသွားတယ်ကာသွားပြီးအိမ်တော်မှာလူကလည်းကိုရှင်ဆိုပြီးလှုပ်လိုက်တယ်ဒါပေမဲ့အဲ့လိုလှုပ်လိုက်တဲ့အချိန်မှာတကယ်လို့ဒါကြည့်ရတော့ကာဗွန်ဒိုင်အောက်ဆိုက်သုံးတဲ့ဟိုအမျိုးအစားပဲဖြစ်နေတယ်ပြီးတော့ကအဲ့ဟာဖြစ်လို့ရှိရင်တော့ကာဗွန်ဒိုင်အောက်ဆိုက်ရဲ့သဘောတရားကဘာလဲဆိုတော့အိတ်မှာရှိတဲ့လေးတွေကိုသူကတဲမှာရှိတဲ့အောက်ဆီဂျင်တွေသူကတခါလေသူကအစားထိုးပြီးဝင်ယူလိုက်တယ်အဲ့မှာလေးထူးထဲမှာဟိုသူညားသွားတာပေါ့နော်သူရဲ့ပါဝင်တော့ညားသွားတာပေါ့မိသက်ဘူးမိသက်လည်းအမျိုးမျိုးရှိတယ်အခုကြည့်ရတော့မိသက်ဘူးကဒီဘူးထဲမှာကာဗွန်ဒိုင်အောက်ဆိုက်ကိုအရေးရဲ့နံပါတ်1ဝင်ရဲ့သူဖိအားနဲ့ဖိထည့်ထားတယ်အဲ့တော့တက်ခါဆွဲလိုက်လို့ရှင်သူကအဲ့ဒါကနေပြီးတော့ online လိုဟိုင်းမျိုးရထွက်လာထွက်လာရင်သူကအဖြူခိုးတွေလိုဖြစ်လာတယ်။အဲ့တော့ဆိုတဲ့သဘောကကာဗွန်ဒိုင်အောက်ဆိုက်တောင်းလေးကိုဖြန့်လိုက်တာပေါ့
။ကာဗွန်ဒိုင်အောက်ဆိုက်ကိုဘာကြောင့်ဖြန့်ရတာပါလဲ
။ဒီမင်းကြီးရဲ့ချက်ကကာဗွန်ဒိုင်အောက်ဆိုက်ကဘာလဲဆိုလို့ရှင်သူကဟိုဒေထဲမှာရှိတဲ့အောက်ဆီဂျင်သူကဖိတက်လိုက်တော့လုံးလုံးရရတယ်။အဲ့တော့နောက်ပြီးတော့အဲ့ဒါကြောင့်မလို့အောက်ဆီဂျင်ရော့သွားပြီပေါ့။အောက်ဆီဂျင်မရှိအောင်လုပ်လိုက်တယ်။ပြီးတော့သူကလည်းပဝင်းကျင်ကနေပြီးတော့သူကအပူဓာတ်တွေကိုဆုတ်လိုက်တာဖြစ်တယ်။အဲ့တော့မီးလောင်နေဆိုလို့ရှိရင်လောင်စာရှိရမယ်၊လေရှိရမယ်၊အပူရှိရမယ်။အဲ့တော့အိတ်သုံးခုရဲ့နှစ်ခုကိုသူထုတ်လိုက်တယ်။ထုတ်လိုက်တယ်ဆိုတော့ဒါကနှစ်ခုလုတ်ချင်တာ။ဒါပေမဲ့အခုကျတော့ဒါကိုဒီအကာအကွယ်ဖြစ်ပေါ့မျက်စိအကာအကွယ်ဖြစ်လုံးလိုက်တဲ့ခါကျတော့လူတွေကဘာလို့သိရမလဲဆိုတော့အော်ဒါတွေဟာကာဗွန်ဒိုင်အောက်ဆိုက်ကိုလေထူးထဲထုတ်လိုက်တာပဲ။ဒါဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ရဲ့ဆိုးကျိုးတွေပေါ့သိထားရမယ်။
လေရုထဲမှာကာဗွန်ဒိုင်အောက်ဆိုက်များလာရင်လူအတွက်အသက်အန္တရာယ်ရှိပါတယ
်။ကာဗွန်ဒိုင်အောက်ဆိုက်ကတော့တကယ်တကယ်ကြာလို့ရှင်တော့လေရုထဲမှာလည်းရှိနေပါတယ်။300နဲ့400 ppm လောက်ရှိနေတယ်ဒါ။နောက်မျိုးကြီးပြားကြီးဆို600 900လောက်ထိရှိတယ်။သူကလူကအသက်ရှင်နေကာဗွန်ဒိုင်အောက်ဆိုက်ထွက်နေတာပဲ။ဒါပေမဲ့ကာဗွန်ဒိုင်အောက်ဆိုက်ကများလာတယ်ဆိုလို့ရှင်သူကဘာလဲမဲ့ဆိုလို့ရှင်လူအတွက်အသက်အန္တရာယ်ရှိတယ်။ဘာလို့လဲဆိုတော့သူကကိုရှူရဲ့အသက်ကိုရှူရဲ့နေထဲမှာသူကရှိရအောက်ဆီဂျင်ကိုနည်းအောင်ဖြစ်ဖြစ်သူကလုံးဝအစားထိုးတာဖြစ်ဖြစ်လုပ်တတ်တယ
်။ကာဗွန်ဒိုင်အောက်ဆိုက်များလာရင်ဘယ်လိုလက္ခဏာတွေပြပါသလဲ
။ကာဗွန်ဒိုင်အောက်ဆိုက်နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်သူကလက္ခဏာတွေအများကြီးရှိတယ်။ဒီကကတော့ဘာနဲ့တူလဲဆိုတော့ဒီအောက်ဆီဂျင်မရှိလို့လူကအသက်ရှူတဲ့ခါမှာမွန်းတဲ့လက္ခဏာတွေပေါ့နော်။နည်းနည်းလေးပဲရှိမယ်ဆိုတော့ခေါင်းကိုက်တာနော်အိတ်ချင်တယ်လို့ဖြစ်တာအဲ့လောက်ရှိတယ်ဒါပြဿနာမဟုတ်နည်းနည်းရှိတယ်။ဒါဆိုရင်လေကောင်းလေတန်းရတဲ့နေရာကိုသွားမယ်ပေါ့နော်။ဒါနဲ့များလာပြီဆိုသူကဘာဖြစ်လာမလဲဆိုလို့ရှိရင်သူကနောက်ဆုံးမိတဲ့နေ့အာနှလုံးခုန်လာမယ်နော်နောက်ပြီးတော့ခါရဲနောက်ပြီးတော့နှလုံးတွေကခုန်လာမမှန်ဖြစ်လာမယ်နောက်ပြီးတော့ပင်မနှောင်းလည်လာမယ်အဲ့ဒါကြီးဖြစ်လာမယ်နောက်ဆုံးတစ်ကြာလို့ရှိရင်မြေမိညောသွားတာတက်သွားပြီးတော့နော်များလာလည်းဖြစ်နိုင်တယ်နောက်ဆုံးလုံးဝမရတော့ဘူးသေသွားတည်ဖြစ်နိုင်တယ်အဲ့တော့ကြောင့်မို့လူတွေကဒီလိုသုံးတဲ့အခါမှာကိုယ်ရင်မကသေးဘူးကိုယ်ဘေးနားမှာဘသူတွေရှိတယ်ကိုဒီလိုမိသက်ဘူးရဲ့အရာတွေဖြန့်လိုက်တဲ့ပတ်ဝန်းကျင်မှာဘသူတွေရှိတယ်သူတို့ရဲ့အသက်ရှူရေးကဘယ်လိုရှိလဲစတဲ့အန္တရာယ်တွေကိုလည်းချိန်ပြီးတော့ဟိုသုံးဖို့လိုတယ်ညာတော့လူငယ်တွေဆိုကိစ္စမရှိဘူးပေါ့လေလူကြီးပါညာကြလို့ရှိရင်တော့တခြားလူတွေလည်းများများရှူလို့ရှိရင်လည်းဒါကိုရှူရမဲ့နေထဲမှာအောက်ဆီဂျင်နဲ့သွားတာပေါ့
ကာဗွန်နိုက်အောက်ဆိုက်တွေလေရုတွေပိုးပြီးများလာစေတဲ့မီးလောင်မှုတွေလည်းရေဦးတော်လာရေးမှာရင်ဆိုင်နေရတာပါဆက်ယုံတွေလူနေအိမ်တွေထဲမှာကပဲလမ်းမာတွေပေါ်မှာပါမီးပုံရှို့တာကိုခံရတဲ့အတွက်ရန်ကုန်လိုမြို့ကြီးကိုမီးခိုးတွေအလိမ့်လိမ့်နဲ့မြို့ပြကြီးတစ်ခုလိုမြင်နေရပြီးဘက်ဆောင်ထိခိုက်နေတယ်လို့ပြောပါတယ်
ထိခဲ့တာကတော့ပထမကတော့ပြည်သူလူထုရဲ့အကြမ်းအယူပထမအရင်ထိခဲ့တယ်နောက်တစ်ချက်ကတဘာဝပတ်ဝန်းကျင်ကိုလည်းထိခဲ့တယ်အဲ့တော့ကျန်းမာရေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်ငကိုကမြို့ရွာတွေမှာတစ်ထူးစီမျိုးကြီးတွေမှာလေထုကညဉ့်ညံပိတာဖြစ်မယ်ဆိုလို့ရှိရင်အခုမီးလောင်လို့ထွက်လာတဲ့နောက်ထပ်တောင်းငွေတွေရှိတယ်ဥပမာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ကာဗွန်မိုနောက်ဆိုက်နဲ့ ตะมาลูเยมาซินตะโกเนี่ยอสุเนี่ยปะตะไปพยายามนาชื่อเลยอ่ะแทบไปพยายามนาขึ้นมาเอ้าอยู่ค้างอ่ะเนาะตะเจกก็တော့ตะบาวะปาวินเนี่ยปะตะโลอะคูมีลาวอะไรอารมณ์โหชုံมิจิได้ยังดาบาเลยสรแล้วตีซอกท่าได้วินจินมาหนองนี่เด้มีโลตะมาลูยาเลยไอ้มีหาสรุษิยตะบาวะปาวินจินโกที่ไก่ตามะบาบลุแลสรุษิย လေတူတဲကိုရောက်တဲ့အခုံးတွေကလေရနေပြီးတော့မြေတွေရောက်မယ်ရေတွေရောက်မယ်လောင်းသွားတဲ့အကျဉ်းကျန်နေရှိတယ်အကျဉ်းကျန်နေပိုင်းစားတွေအဲ့ဒါတွေကလေနောက်ဆုံးကျတော့မိုးရေပါညာနဲ့အကုန်လုံးကျရင်မြေပေါ်ရေပေါ်ရောက်သွားမယ်ရောက်သွားရင်လေတူမြေတူညဉ့်ညံမှုဖြစ်မယ်မြေအောက်ရေရေကတော့မြေချောင်းအိမ်ထဲမှာလည်းညံ့ညံ့မှုတွေဖြစ်သွားမယ်နောက်ပြီးတော့ရေစိုးတွေဖြစ်ကုန်မယ်စုလိုက်ရင်တစ်ခုချင်းန
ဒီတရင်ပတ်တဲ့တိပ္ပံနဲ့နိပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။ရောက်တော့ပါမှာပြန်ပြီးဆက်ကြပါမယ်။တော့ကမြို့သက်စီစဉ်တင်ဆက်ကြတဲ့တိပ္ပံနဲ့နိပညာကဏ္ဍကိုနားဆင်ခဲ့ရပါခင်ဗျာ။ VOA ကထုတ်လွှင့်တဲ့အခုတနင်္လာနေ့စာအစီအစဉ်ကိုမနက်၈နာရီကနေကိုနာရီကြားလိုင်းနံပါတ်20နှစ်တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါ်ကမျိုးသက်ကပဲပြောပြပေးပါဦးခင်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအနှင်းအမြန်အရေးယူဆောင်ရွက်ဖို့အမေရိကန်စံမတ်ကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ကတောက်ချာနေကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီရဲ့အရှုပ်ချက်ပြောဆိုမှုတွေကိုမြန်မာစစ်တပ်ကဂရုမစိုက်ဘဲတွေးတိုးဆန်းတဲ့ပုံလုပ်နေတဲ့အတွက်ကောင်စီ ြန်ချက်တွေထုတ်ပြန်ပြီးပြောဆိုနေပေမဲ့မြန်မာစစ်တပ်ကဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေတာကြောင့်ကြီးညာချက်ထုတ်ပြန်ရုံနဲ့အလုံးမဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အရသာပြည်သူတွေအပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေမလုပ်ဖို့အာဏာသိမ်းထားတဲ့စစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလက်နက်ရောင်းချမှုပိတ်ပင်တာတွေအပြင်မြန်မာနိုင်ငံလေးပိုင်းနဲ့မှာမပြန်တမ်းရ no fly zone မှာတက်မှတ်ပေးဖို့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြင့်ရန်ကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမြန်မာရေးတည်ထောင်ဆွေးနွေးပွဲမှာတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာပြိုကွဲလိုနေပါဖြစ်နေတဲ့အတွက် February 10ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူပေးဖို့ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တွေကတောက်ကြံနဲ့လုံခြုံရေးကောင်စီမြန်မာရေးဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားမြန်မာရေးလူ့ပြည်ရှင်ကြားဆွေးနွေးရတာဒါပထမဆုံးချိန်ပ
ါဒီကိမနဲ့အစီအစဉ်ထုတ်လို့ယူမှုကတော့နားလောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mark ဖြစ်ပါတယ်ဒီကိမနဲ့အစီအစဉ်တွေကိုမနက်6:00ကနေ 9:00 လိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရဆင်များရဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်အမြတ်တူပါခင်ဗျာ
This program has